Welcome to the Voice of America in Burmese.
ဗီယံဘောင်ကင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American ဆန်ကနေ2022ခုနှစ် January 29ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမ်းမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံမြင်နေပါပြီခင်ဗျာဒီညအတွက်စီစဉ်ဘူးကတော့ကျွန်တော်ရန်နိုင်ပါစနေညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့မြန်မာနိုင်ငံမှာအကြမ်းဖက်လုပ်ရက်တွေပိုများမလာအောင်နဲ့တည်တွင်းစစ်ဖြစ်မလာရေးတို့ဟာလုံခြုံရေးကောင်စီရဲ့အဓိကရည်မှန်းချက်ဖြစ်တဲ့လို့ကုလသမဂ္ဂဆိုင်ရာတရုတ်တံမကပြောပါရယ်မြန်မာနိုင်ငံကိုလူသားစာနာမှုအကူအညီပေးရေးကိစ္စဆွေးနွေးဖို့အာဆီယံနိုင်ငံသားဝင်ကြီးတွေနောက်လာမှာစည်းဝေးကြမယ်လို့အာဆီယံအလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကဒီနေ့ပြောပါရယ်ယူကရိန်းနိုင်ငံကီယက်မြို့တော်နဲ့48မိုင်လောက်ပဲဝေးတဲ့ဘဲလာရုစ်နယ်စပ်ကိုစီးရေးကျင်းဖို့ဆိုပြီးတော့ရုရှားကတက်တည်ပို့လိုက်ပါရယ်ဒီလိုနောက်ဆုံးရသတင်းတွေကိုနားဆင်ရပြီးတဲ့နောက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အခင်းပဲနဲ့ရစ်နေလဲလည်းညစ်ဘလိတ်တိုင်း
အတော်ရတဲ့အချိန်မှာလမ်းတော်ရောက်တော့မိုင်းနေမိချိန်ရ၈နိုင်လောက်ဖြစ်မယ်ဆိုင်ငယ်တော့စီးပါလေတစ်ခါမှမကြုံဘူးတဲ့အတွက်ဘသူ့မိုင်းလဲတော့မသိဘူးတွေ့လည်းမတွေ့ဘူးကြုံလည်းမကြုံဘူ
းရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းကဒေသခံရွာသားတဦးပြောသွားတာဖြစ်ပါတယ်ဒီကြောင်းကိုအပတ်စဉ်ဒုသအစီအစဉ်မှာနာဆင်ရမှာဖြစ်ပါတယ်။ဒါပြင်ဥတမောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရင်းနဲ့ခေတ္တကဘာစီစဉ်ပါဝင်တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းနဲ့နိုင်ငံတကာသတင်းတွေကိုလည်းနာဆင်ရဖို့ရှိပါတယ်။အဲ့ဒီအကြောင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံမှာအကြမ်းဖက်လုပ်ရက်တွေပိုများမလာအောင်နဲ့ပြည်တွင်းစစ်ဖြစ်မလာရေးတို့ဟာကုလသမဂ္ဂလူမျိုးရေးကောင်စီရဲ့အဓိကရည်မှန်းချက်ဖြစ်တဲ့လို့ကုလသမဂ္ဂဆိုင်ရာတရုတ်တံမကြီးကတောက်ကြနေမှာပြောပါတယ်ကုလသမဂ္ဂလူမျိုးရေးကောင်စီမှာတောက်ကြနေကလုပ်ခဲ့တဲ့မြမအရေးတကပိတ်စည်းဝေးပဲပြီးတဲ့နောက်တရုတ်တံမကြီးကျန်ကျွန်းကသတင်းထုတ်တွေကိုအဲ့လိုပြောခဲ့တာပါအဲ့ဒီစည်းဝေးမှာရှေ့တောင်အရှေ့နိုင်ငံများအဖွဲ့အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးဖရက်ဆိုခွန်းနဲ့ကုလသမဂ္ဂဒွန်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာတို့ကမြမအရေးတင်ပြခဲ့ကြပါတယ်မြန်မာနိုင်ငံမှာအခြေအနေတည်ငြိမ်လောက်အောင်အာဆီယံကုလသမဂ္ဂနဲ့တခြားနိုင်ငံတွေဆက်ပြီးကြိုးပမ်းအားထုတ်သွားနိုင်မယ်လို့သူမျှော်လင့်ကြောင်းတန်မတ်ကြီးကျွန်းကပြောပါတယ်။အာဆီယံဒုကိုယ်စားလှယ်ဝန်ကြီးဆိုခွန်းကလူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံရဲ့နောက်ခံသမိုင်းကြောင်းတမူထူးခြားတဲ့နိုင်ငံရေးဖွဲ့စည်းတည်ဆောက်ပုံနဲ့စစ်ဖက်ပါဝင်တဲ့အခက်အခဲကိုနားလည်ရမှာဖြစ်ကြောင်းအဲ့ဒီအပေါ်အခြေခံပြီးတော့သာမိမိတို့အနေနဲ့အဖြေတစ်ခုကိုရှာနိုင်မှာဖြစ်တယ်လို့ပြောခဲ့ပါတယ်။နိုလင်းဟီဇာကိုကုလသမဂ္ဂဒုကိုယ်စားလှယ်ဖြစ်ခန့်အပ်တဲ့ပေါ်တရုတ်နိုင်ငံကကြိုဆိုတယ်လို့လည်းတန်မတ်ကြီးကပြောပါတယ်။မြန်မာအရေးအဓိကသက်ဆိုင်သူတွေနဲ့နှုတ်လင်းဟေစာကဆက်သွယ်ပြောဆိုနေပြီးမြန်မာနိုင်ငံကိုလာအောင်ခွင့်ရဖို့ပန်ကြားထားကြောင်းသူဖြစ်အောင်လုပ်နိုင်မယ်လို့မျှော်လင့်ကြပါစို့ဆိုပြီးတရုတ်တံမကြီးကျန်ကျွန်းကပြောသွားပါတယ်။အထူးကိုယ်စားလှယ်ဟေစာအနေနဲ့မြန်မာနိုင်ငံကိုမကြခင်တွားရောက်ဖို့ကြိုးစားမှာဖြစ်ပေမဲ့လက်ခံနိုင်ပွဲကောင်းမွန်တဲ့သတ်မှတ်ချက်ရှိရမယ်လို့ပြည်ထောင်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာဒုတိယတံမကြီးဂျိမ်းစ်ကာရီယူကီကပြောပါတယ်လူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံတွေကြားမှာသဘောတူညီတဲ့ကဏ္ဍတွေကိုထင်ဟပ်မဲ့ထုတ်ပြန်ချက်တခုထွက်လာဖို့လှုံ့ဆော်နေတယ်လို့လည်းဒုတံမတ်ကြီးကပြောပါရယ်လူမျိုးရေးကောင်စီအနေနဲ့ဒီကနေ့ကြားခဲ့ရတယ်လို့ပဲအာဏာသိမ်းမှုမတိုင်ခင်ကအသက်ကအကူအညီအရေးပေါ်လိုအပ်သူလူပေါင်းတသန်းရှိခဲ့တာကနေအခုဆို14သန်းဖြစ်နေပါပြီလို့ဒုတံမတ်ကြီးဂါရီယူကီက AP သတင်းဌာနကိုပြောပါရယ်ဒီအခြေအနေဘိုးဘီကြာရှည်လာတာနဲ့အမျှပိုဆိုးလာပါလိမ့်မယ်လူသားဆန္ဒမှုအကူအညီတွေစစ်ဘက်ကပိတ်ဆို့ထားတာကိုရပ်ပစ်ဖို့လိုပြီး၅ချက်ပါပုံသဘောတူညီချက်ကိုအကောင့်ထဲပေါ်ရေးသူတို့ကိုယ်တိုင်ပေးထားတဲ့ဂရုကဝတ်အတိုင်းစလုပ်ရပါမယ်။နောက်ထပ်နှောင့်နှေးကြံ့ကြာမှုမရှိရတော့ပါဘူးလို့ပြည်ထောင်ဒုသံမကြီးဂျိမ်းစ်ကာရီယူကီကပြောပါရယ်။မြန်မာနိုင်ငံကိုလူသားဆန္ဒမှုအကူအညီပေးကိစ္စဆွေးနွေးဖို့ရှေ့တောင်အရှနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေနောက်လာမှစီဝေးကြမယ်လို့အာဆီယံရဲ့လက်ရှိလက်ချောက်ကထကမ္ဘောဒီးယားနိုင်ငံကဒီကနေ့ပြောပါရယ်။အာဆီယံနိုင်ငံရဲ့ဝန်ကြီးအစည်းအဝေးကိုဒီလအတွင်းကျင်းပဖို့အစောပိုင်းကစီစဉ်ခဲ့ပေမဲ့ဝန်ကြီးတို့ကတက်ရောက်ဖို့အခက်အခဲရှိတယ်လို့ပြောခဲ့ကြတာကြောင့်အစည်းအဝေးကိုရွှေ့ဆိုင်းထားတာပါအခုတော့ဖေဖော်ဝါရီလ16ရက်နေ့18ရက်နေ့တွေမှာကျင်းပဖို့စီစဉ်ထားပါတယ်အာဆီယံဒုကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးဖရက်ဆိုခွန်းမြန်မာနိုင်ငံကိုသွားဖို့ပြင်ဆင်နေတယ်လို့လည်းကမ္ဘောဒီးယားနိုင်ငံသားရဲ့ဌာနရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်ဝန်ကြီးဆိုခွန်းရဲ့အဓိကဦးစားပေးလုပ်ငန်းတွေက အားလုံးသဘောတူထားတဲ့ငါးချက်ပါပုံသဘောတူညီချက်ကိုအကောင့်ထဲပေါ်ရေးပြပြီးအာဆီယံနိုင်ငံသားဝန်ကြီးတွေရဲ့လာမယ့်အစည်းအဝေးမှာဆွေးနွေးတော့မှာဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံသားဌာနထုတ်ပြန်ချက်မှာပါရှိပါတယ်။လာအိုနိုင်ငံမှာ methamphetamine ဆေးပြား36တန်းကိုဖမ်းမိလိုက်တယ်လို့ကုလသမဂ္ဂမူရစည်းဝါးနဲ့ရာဇဝတ်မှုဆိုင်ရာရုံး UNODC ကဒီကနေ့ပြောပါတယ်။ဒါဟာလာအိုနိုင်ငံမှာမူရစည်းဝါးဖမ်းမိသမျှဒုတိယအများဆုံးဖြစ်ပါတယ်။ထိုင်းနိုင်ငံမှာဒီလောက်ပမာဏတစ်ခါမှဖမ်းမိသေးပါဘူးလို့ UNODC ဒေသဆိုင်ရာကိုယ်စားလှယ်ဂျယ်ရမီဒေါဂလပ်စ်က AFP သတင်းဌာနကိုပြောပါရယ်လွန်ခဲ့တဲ့3လကဘီယာဒင်ထရက်ကားတွေဖွင့်တယ်လာတဲ့မက်စီဘ55တန်းကိုဖမ်းမိခဲ့တယ်လာအိုမြောက်ပိုင်းဘူကီယိုပြည်နယ်မှာပဲအခုထပ်ပြီးဖမ်းမိတာပါလာအိုနိုင်ငံဟာမြန်မာထိုင်းတို့နဲ့ညံနမိချင်းထိစပ်နေတဲ့ရှေဒရီကန်ဒေသမှာပါဝင်ပြီးအရှေ့တောင်အရှေ့ဒေသမူရစီဝါလမ်းကြောင်းမှာအဓိကအချက်ချာနေရာတစ်ခုဖြစ်ပါတယ်ထိုင်းနိုင်ငံကCOVID-19 ကာကွယ်ရေးနေဆက်ဒေသမှာကင်းလဲစောင့်ကြတာပြီးတိုးမြင့်လှုပ်ဆောင်နေတာကြောင့်မြန်မာနိုင်ငံရှမ်းပြည်နယ်ကနေတဆင့်မဲခေါင်မြစ်ကိုဖြတ်ပြီးထိုင်းနိုင်ငံနဲ့မက်မူရီစီဝါတည်ပို့တာမှာလာအိုနိုင်ငံဟာစုံကျက်နေရတခုဖြစ်လာတာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်စီးပွားရေးနဲ့အတံပိုးပန်းကြောင်းလုပ်ငန်းတွေထိခိုက်သွားပြီးမက်မူရီစီဝါထုတ်လုပ်မှုမကြုံစဘူးမြင့်တက်လာတဲ့အပြင်ပိုဆိုးလာနေတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ဒါအပြင်ရောက်ပြီးစိုးမမှုကင်းမဲ့နေတာကြောင့်မက်ဆေးပြထုတ်ဖို့လိုအပ်တဲ့ဓာတုပစ္စည်းတွေတရုတ်နိုင်ငံကနေမြန်မာနိုင်ငံနဲ့အများအပြားအထင်းအကွက်မဲ့ဝင်နေတာနဲ့အတူမက်ဆေးပြထုတ်တဲ့နေရာတွေစိတ်ကြိုက်လုံနိုင်မှုတကယ့်အခြေအနေကောင်းဖြစ်နေတယ်လို့ AFP သတင်းမှရေးထားပါတယ်ယူကရိန်းနိုင်ငံကီးဗ်မြို့တော်နဲ့48မိုင်လောက်ပဲဝေးတဲ့အင်းနီချင်းဘယ်လာရုစ်နိုင်ငံနယ်စပ်နားမှာစီးရေးလေ့ကျင့်ဖို့ဆိုပြီးရုရှားကတပ်ဖွဲ့ဝင်တွေနဲ့စစ်ရင်တွေပို့ထားပါတယ်ယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တိုက်ခိုက်မဲ့အလားအလာကြောင့်တင်းမာမှုမြင့်မားနေချိန်မှာပဲယူကရိန်းနယ်စပ်ပတ်လည်မှာအရင်ပို့ထားပြီးသားရုရှားတပ်ဖွဲ့ဝင်ခန့်မှန်းကြီးတသိန်းပတ်ဝန်းကျင်အပြင်အခုထပ်ပြီးတော့တပ်ဖွဲ့ဝင်တွေပို့ထားတာပါဖေဖော်ဝါရီလ10ရက်နေ့ကနေ20ရက်နေ့အထိလုံးမဲ့ဘယ်လာရုစ်နိုင်ငံနဲ့ပူးတွဲစည်းရေးလေ့ကျင့်မှုဟာမာမိတ်တပ်ဖွဲ့တွေကြောင့်ပူးပေါင်းဆောင်ရွက်မှုကိုလေ့ကျင့်ဖို့ရည်ရွယ်တယ်လို့တပ်ဖွဲ့ဝင်တွေနဲ့စစ်ရင်တွေပို့တာကိုရယူထားတဲ့ဗီဒီယိုနဲ့အတူပူးတွဲထုတ်ပြန်ချက်ထဲမှာရုရှားကာကွယ်ရေးဌာနကပြောထားပါတယ်အခုလိုရုရှားတပ်ဖွဲ့တွေယူကရိန်းနယ်စပ်ကိုထပ်ပြီးပို့တာကြောင့်ယူကရိန်းနိုင်ငံအနီးရုရှားရဲ့စစ်အင်အားပိုကောင်းလာပါတယ်။ယူကရိန်းနိုင်ငံကိုကြီးကြော်တိုက်ခိုက်ဖို့ရွယ်ချက်မရှိဘူးလို့ရုရှားကညှင်းထားပါတယ်။ဒါပေမဲ့လည်းယူကရိန်းဒါမှမဟုတ်ဆိုဗီယက်ပြည်ထောင်စုဝင်ဖြစ်ခဲ့တဲ့တခြားနိုင်ငံတစ်ခုခုကိုမြောက်အတ္တလန္တိတ်စာချုပ်နေတိုးစစ်မှားမိတ်အဖွဲ့ထဲမထည့်ဘူး။ဒါမှမဟုတ်နေတိုးတပ်ဖွဲ့တွေနဲ့လက်နက်တွေကိုအဲ့ဒီနိုင်ငံတွေမှာချမထားဘူးဆိုတော့စစ်အေးကာလလွန်လုံခြုံရေးဆိုင်ရာအာမခံချက်တွေကိုအနောက်နိုင်ငံတွေစီကနေရုရှားကတောင်းဆိုထားပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်ရင်ပြင်းထန်တဲ့စီးပွားရေးတံခတ်ယူယူမှုတွေကိုချက်ချင်းရင်ဆိုင်ရမယ်လို့အမေရိကန်နဲ့မာမိတ်တွေကရုရှားကိုသတိပေးထားပါတယ်။စီးရေးလေ့ကျင့်မှုဆိုပြီးဘယ်လာရုစ်နိုင်ငံနဲ့ရုရှားတပ်ဖွဲ့တွေနဲ့စစ်လက်နက်တွေပို့နေတဲ့ပေါ်အနိကစောင့်ကြည့်နေတယ်လို့နေတိုးဖွဲ့တွင်မှုချုပ်ယွန်းစတိုတန်ဘတ်ကပြောပါတယ်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အသံရဲ့စနေညထိတ်တဲရောက်သတင်းတွေကိုဆက်ပြောပြနေပါတယ်ကျန်းမာရေးနိုင်ငံတွေအနေနဲ့ကိုဗစ်ကာကွယ်ဆေးကမ္ဘာတဝန်းဖြန့်ဖို့ပြက်ကွက်ခဲ့တာကြောင့်ကူးစက်မြန် Omicron အပါအဝင်ကိုဗစ်မျိုးကွဲသစ်တွေပေါ်နေရတာလို့ Nobel ဆုရှင်တူအပါအဝင်သိပ္ပံပညာရှင်တွေကအပြစ်တင်လိုက်ပါတယ်။ဗြိတိန်ဝန်ကြီးချုပ် Boris Johnson စီကိုဒီသိပ္ပံပညာရှင်ပေါင်း300ဆုပြီးစာရေးခဲ့ရမှာအခုလိုအကျိုးဆက်ကိုမစင်စားဘဲချမ်းသာတဲ့နိုင်ငံတွေလုပ်ခဲ့တာကြောင့်ကမ္ဘာပြည်သူတွေကျန်းမာရေးထိခိုက်သွားရခဲ့ပြီလို့ပြင်းပြင်းထန်ထန်ထောက်ပြလိုက်တာကို Telegraph သတင်းစာမှာဖော်ပြခဲ့ပါတယ်။ကမ္ဘာလူတန်ပေါင်း 3,000 ကိုကိုဗစ်ကာကွယ်ဆေးမထိုးရသေးချိန်မှာဒီကာကွယ်ဆေးစမ်းသပ်ကိရိယာနဲ့ကုသဆေးတွေပေါ်ညာနာမှုပိုင်းခွင့်ရုပ်သိမ်းရေးပြည်ထိုင်နိုင်ငံအနေနဲ့ထောက်ခံပေးဖို့ကိုလည်းဒီကမ္ဘာကျော်သိပ္ပံပညာရှင်တွေကတောင်းဆိုလိုက်ကြပါတယ်။အခုလိုအချိန်မှာဆောင်းတွင်းအိုလံပစ်ကိုမဖြစ်မနေဆက်လုပ်နေတဲ့တရုတ်မှာလည်းအိုလံပစ်အားကစားသမားနဲ့အိုလံပစ်ဆိုင်ရာအရာရှိ19ဦးမှာကိုဗစ်ပိုးမနေ့ကထပ်တွေ့ခဲ့တာမို့အခုလိုအိုလံပစ်ဆိုင်ရာကိုဗစ်ကူးစက်ခံရသူပေါင်း36ဦးထိရှိလာနေပါပြီ။ကမ္ဘာပေါ်မှာကိုဗစ်ကူးစက်ခံရသူပေါင်းသန်း390ကျော်လာပြီလို့ Johns Hopkins တက္ကသိုလ်ကထုတ်ပြန်လိုက်ချိန်မှာမြန်မာနိုင်ငံမှာလည်း Omicron မျိုးကွဲသစ်နောက်ထပ်ပြည်တွင်းကူးစက်နေမှုကိုသတိတိုင်းမှာဆက်တွေ့လိုက်ပါတယ်။ မြန်မာကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်အရဒီဘက်ကနေဝင်လာသူတွေကိုစစ်ဆေးခဲ့ရမှာပိုးထွေသူ82ဦးကိုမနေ့ကထုတ်ပြန်ခဲ့ရမှာပြန်ဝင်လာသူတမူးက48ဦးနဲ့ကလေးက20ဦးကနေတဆင့်ပြည်တွင်းအိုမီခရွန်ထပ်မံကူးစက်ခံရသူ3ဦးနဲ့နောက်တန်တရာလူနာ2ဦးမှာပါတွေ့ခဲ့တာလို့ထုတ်ပြန်ထားပါတယ်ခင်ဗျာ Thai ပင်လယ်ကွေးရှိရေအောက်ရေလံပိုက်လိုင်းတစ်ခုယိုစိမ့်မှုကြောင့် Thai နိုင်ငံအစီပိုင်းကမ်းခြေတစ်ခုကိုကပ်ဘေးကျဒေသအဖြစ်ဒီနေ့ကြေညာလိုက်ရပါတယ် SPRC လို့တူကောက်ခေါ်တဲ့ Star Petroleum ပြည်သူ့ရေနံချက်ကုမ္ပဏီပိုင်းရေနံပိုက်လိုင်းတစ်ခုအင်ကာရင်းညကစယူစိမ့်ခဲ့ပြီးအခုလိုရရောင်းဒီနယ်ကပင်လယ်ကမ်းခြေအထိရေနံတွေရောက်လာကပဲတောင်ပြည်တွေပါမဲကျသွားခဲ့ရပါတယ် Thai နိုင်ငံအစီပိုင်းစက်မှုဇုန်ကနေ12မိုင်သာဝေးတဲ့သမုတ်တရားထဲမှာရေနံကာလန်ခံမှန်းကြီး 13,200 ကျော်ယူစိမ့်ထွက်ခဲ့တာကိုနောက်တစ်နေ့မှာထိန်းချုပ်နိုင်ခဲ့ပြီးစိမ့်ပြီးသားတွေကအခုလိုကမ်းခြေတွေအထိရောက်လာဒုက္ခပေးခဲ့တာပါတချို့ရေနံတွေကဂျရောင်းပြည်နယ်ကမဲရန်ဖွန်းကမ်းခြေအစံနာကိုမနေ့တောက်ကြာနှောင်းပိုင်းတက်ကဆက်ရောက်လာခဲ့ပြီးရေပြင်ဧရိယာ18စတီယံမိုင်အကျယ်အထိပြန့်နှံ့နေခဲ့တယ်လို့ Riders သတင်းဌာနကပြောပါတယ်ထိုင်းရေတန်းအနေနဲ့ဒီရေနံယူစိမ့်မှုကိုကူညီထိန်းချုပ်ပေးနေရမှာအခုရေပေါ်ပြန့်နေတဲ့ရေနံအစုကြီးကဆက်တည်ရှိနေစေဖြစ်ပြီးဒီထဲကတချို့ရေနံတွေသာခုနမိုင်ခွဲရှည်လျားတဲ့မဲရန်ဖွန်ကန်ကျေကနေရာတစ်ခုကိုလွှမ်းသွားခဲ့တာလို့ဆိုပါတယ်ခင်ဗျာတရုတ်နိုင်ငံ TNMN ရေမြင့်ဒီမိုကရေစီရေးအကြမ်းဖက်နှိမ်နှင်းခံခဲ့ရတဲ့ဖြစ်ရပ်အထိမ်းအမှတ်တစ်ခုဟောင်ကောင်ကတပ်တန်းရှေ့ဆုံးတက္ကသိုလ်မှအများမြင်ကွင်းထားရှိတာကိုအခုဖုံးကွယ်ပြစ်လိုက်ပါတယ်အရင်1989ခုနှစ်တုန်းက TNMN ရေမြင့်နှိမ်နှင်းမှုထဲတည်ကြည်ခဲ့ရသူတွေအထိမ်းအမှတ်ဖြစ် HKU လို့တူကောက်ခေါ်တဲ့ဟောင်ကောင်တက္ကသိုလ်တရားလမ်းမပေါ်မှာရေးခဲ့တဲ့စာတမ်းကိုတရုတ်အာဏာပိုင်တွေကဒီနေ့ပဲတက်တူပြားနဲ့ဖုံးကာဖျောက်ဖျက်ပြစ်လိုက်ကြတာပါနိုင်ငံတကာငွေကြေးချက်ချာဖြစ်တဲ့ဟောင်ကောင်မှာ TNMN ထိမ့်မဲ့လှုပ်ရှားမှုတွေကိုအရင်ခွင့်ပြုထားခဲ့ပေမဲ့အခုတော့တရုတ်ရဲ့မျိုးသားလုံခြုံရေးဥပဒေသေအောင်မှာဒီမိုကရေစီလှုပ်ရှားမှုတွေကိုတရားမဝင်ဖြစ်နှိမ်နှင်းပိတ်ပင်တားဆီးလာခဲ့တာပါဒီဟောင်ကောင်တက္ကသိုလ်မှာပဲပြီးခဲ့တဲ့လတုန်းကလည်း TNMN ရေးခင်မှာတရုတ်စစ်တပ်ပြစ်သက်တာခံခဲ့ရတဲ့ဒီမိုကရေစီသူရဲကောင်းတူရဲ့ထင်ရှားတဲ့ရုပ်ထုတစ်ခုကိုလည်းတရုတ်အာဏာပိုင်တွေကဖယ်ရှားပစ်ခဲ့ပါသေးတယ်အရင်လုံးကအခုလိုထိမ့်မဲ့တွေကိုဖျောက်ဖျက်ခဲ့ရမှာအခုတရားပေါ်မှာရေးထားတဲ့ TNMN သူရဲကောင်းအမှတ်တရချေးကျော်တန်းကြီးကတော့လွတ်သွားခဲ့ရကနေအခုမှထပ်ဖျောက်ဖျက်ခံလဲရတာပါဒီစာတမ်းထဲမှာသွေးအေးနဲ့သက်ခံခဲ့ရတဲ့သူရဲကောင်းတွေရဲ့စိတ်ဓာတ်ဟာအမြဲဆက်ရှင်တန်းနေမှာဖြစ်ပြီးစနစ်ဆိုးကိုတိုက်ဖျက်မဲ့ဒီမိုကရေစီမိရှုတိုင်ကိုဘတော့မှငြိမ်းလို့ရမှာမဟုတ်ဘူးလို့ရေးထားကြောင်း AFP သတင်းမှာဖော်ပြထားပါတယ်ခင်ဗျာအမေရိကန်သမ္မတဂျိုးဘိုက်ဒန်ရဲ့လမ်းပန်းဆက်သွယ်ဆောင်ဆိုင်ရာပင်ဆယ်ဗေးနီးယားပြည်နယ်ခီးစင်မရောက်ခင်လေးမှာဒီပြည်နယ်မြို့ကြီးကတရားတစ်ခုပြိုကျသွားခဲ့ရပါတယ်။သမ္မတဘိုင်ဒန်အနေနဲ့ပစ်စဘတ်မြို့ကြီးကိုမရောက်ခင်နိုင်ပိုင်းလေးအတွင်းမှာပဲမြို့ကတရားကြီးပြိုကျခဲ့တာဟာနိုင်ငံထဲယူရင်းလာနေတဲ့လမ်းပန်းဆက်သွယ်ဆောင်တွေကိုပြန်ပြုပြင်ထိန်းသိမ်းဖို့လိုနေတာကိုမိမောင်းထုတ်ပြလိုက်တာပါလို့သုံးသပ်မှုတွေရှိလာနေပါတယ်။ဒါကြောင့်သမ္မတဘိုင်ဒန်အနေနဲ့ပစ်စဘတ်မြို့ကိုလေရင်နဲ့ရောက်ရောက်ချင်းမှာပဲအ ਨੇ ဆုံးလူပေါင်း10ဦးတည်ဆုံခဲ့ရတဲ့ Fun Hollow အမည်ရှိတရားကြီးကိုသွားရောက်နှစ်သိမ့်အားပေးခဲ့ပါတယ်။သမ္မတဘိုင်ဒန်ကဒီရွေးလာနေတဲ့လမ်းပန်းဆက်သွေးအဆောင်တွေနဲ့ပတ်သက်ပြီးပြောရမှာဒါရီအားလုံးကိုပြင်ဆင်ထိန်းသိမ်းသွားပါမယ်အတီးစကားပါကြီးကြီးမားမားပြောင်းလဲကြီးကိုဖြစ်သွားရမှာပါလို့သမ္မတဘိုင်ဒန်ကအဲ့ဒီမှာပြောခဲ့ပါတယ်ဒေါ်လာ 1.2 ထရီလီယံကုန်ကြမယ်သမ္မတဘိုင်ဒန်ရဲ့လမ်းပန်းဆက်သွေးအဆောင်ဆိုင်ရာဥပဒေကိုပြီးခဲ့တဲ့နိုဝင်ဘာလကမှအတိုက်ခံပါတီနဲ့အခြေတင်ဖြစ်ခဲ့ပြီးပြဋ္ဌာန်းနိုင်ခဲ့တာပါဒီဥပဒေကျင်းပခဲ့မှုတွေနဲ့သမ္မတဘိုင်ဒန်ကသူ့ရဲ့တနှစ်ပြည့်သတင်းစာရှင်းလင်းပွဲမှာအားနည်းခဲ့ချက်ကြီးအဖြစ်ဝန်ခံခဲ့ပါသေးတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့စနေညပိုင်းအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့မြန်မာနိုင်ငံတော်ကလူခွေအခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုသန်အစီအစဉ်ကိုနားဆင်ရမှာပါဒီတစ်ပတ်မှာတော့ရှမ်းပြည်မြောက်ပိုင်းကမြေမြုပ်မိုင်းဒဏ်သင့်ပြည်သူတွေရဲ့အခြေအနေကိုတင်ပြထားပါတယ်ဒီစီစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြေမြုံမိုင်းထိတဲ့ဒဏ်ရာတွေကြောင့်စိတ်မလုံခြုံမှုလို့စိတ်ဒဏ်ရာတွေခံစားနေရတဲ့ရှမ်းပြည်မြောက်ပိုင်းကဒေသခံတွေနဲ့စကားပြောခဲ့ပါတယ်။အဲ့ဒီဒေသတွေဟာနိုင်ငံတွင်းမှာ မိုင်းပေါက်ကွဲမှုပြင်းထန်တဲ့ဒေသတွေမှာပါဝင်ပြီးအဲ့ဒီအကျိုးဆက်တွေကိုတော့ဒေသခံရွာသားတွေကစူးစူးဝါးခံစားနေရပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းဟာနိုင်ငံအတွင်းလက်နက်ကင်ပြည်ပခါတွေအများဆုံးဖြစ်ပွားရာဒေသတစ်ခုထဲမှာပါဝင်ပါတယ်။တိုက်ပွဲဖြစ်ပွားတဲ့နေရာတွေကဒေသခံတွေဟာစစ်ဘေးရှောင်ရတဲ့ဒုက္ခတွေနဲ့ရင်ဆိုင်နေရတယ်လို့တိုက်ပွဲတွေငြိမ်သက်တဲ့နေရာတွေကဒေသခံတွေဟာလည်းစစ်လက်ကျန်ပြီးဒုက္ခတွေကြားမှာစိုးရင်စိတ်တွေနဲ့နေထိုင်နေရဆဲပါ။ကိုဆွေထွန်းကရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာရှိတဲ့ကျူရှောတောင်ရွာရွာသားတဦးပါ။လွန်ခဲ့တဲ့2လကျော်လောက်ကသူဟာလူအများသွားလာအသုံးပြုတဲ့လမ်းပေါ်မှာဆိုင်ကယ်စီးလာနေချိန်ပောက်ကွဲသံထွက်ပေါ်လာပြီးဆိုင်ကယ်နဲ့အတူသူလမ်းမပေါ်လဲကျသွားပါတယ်။ဖြစ်ဖြစ်ချင်းသူမိုင်းနှိမိပြီဆိုတာကိုသိလိုက်ပါတယ်
။အခင်းပဲနဲ့ရစ်ချင်းနေလဲလည်းငေးဘလိတ်ကတည်း
ကအတော်ရတဲ့အချိန်မှာလမ်းတော်ရောက်တော့မိုင်းနှိမိ။ချိန်ရ၈နာရီလောက်ဖြစ်မယ်။ဆိုင်ကယ်တော့စီးပါတယ်။တခါမှမကြုံဘူးတဲ့အတွက်ဘသူ့မိုင်းလည်းတော့မသိဘူး။တွေ့လည်းမတွေ့ဘူး၊ကြုံလည်းမကြုံဘူး။
အဲ့ဒီမိုင်းကြောင့်သူညာလက်မောင်းနဲ့ခြေထောက်မှာပြင်းထန်ဒဏ်ရာတွေရခဲ့ပြီးလာရှုစေးုံမှာတလကျော်ကြာစေကူတာမှုခံယူခဲ့ရပါတယ်။အခုမိုင်းပေါက်ကွဲမှုဖြစ်ပွားခဲ့တဲ့နေရာကကိုဆွေထွန်းတို့နေတဲ့ရွာနဲ့ဆိုရင်မဝေးလှပါဘူး။အဲ့ဒီနေရာအနီးတဝိုက်ကဒေသတွေဟာတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ RCSS SSA တပ်ဖွဲ့တွေနဲ့ TNLE SSPP SSA တပ်ပေါင်းစုတွေကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့နေရာတစ်ခုဖြစ်ခဲ့ပါတယ်။တိုက်ပွဲလက်ကျန်မိုင်းတွေကြောင့်မိုင်းနှင်းမိရဖြစ်စဉ်တွေလည်းအများဆုံးဖြစ်ပွားလို့ရှိပါတယ်။မြို့နယ်တချို့မှာအခုတိုက်ပွဲမဖြစ်ပဲငြိမ်သက်နေပေမဲ့တိုက်ပွဲဖြစ်ပွားခဲ့စဉ်ကအသုံးပြုခဲ့တဲ့တိုက်ပွဲလက်ကျန်မြေမြုံမိုင်းနဲ့ကျူးမိုင်းတွေကတော့ဒေသခံရွာသားတွေရဲ့အသက်အန္တရာယ်ကိုချင်းချောက်နေပါတယ်။ကိုဆွေထွန်းရဲ့ဘဝကတော့မိုင်းထိခဲ့တာကြောင့်သူအရင်လိုမဖြစ်နိုင်တော့ပါဘူး
။ဒါတော့ခဏတော့ခဖို့မကြိုးစားတာပါညေဒါမိုင်းမတော့ဘူး။
ခုဒီလိုဖြစ်သွားတော့အရင်လိုလည်းလုံမလုံနိုင်တော့ရင်ကလို့လမ်းလည်းမလျှောက်နိုင်တော့အခုတော့မှလက်ကပြော့နေတာကြီးလှုပ်လို့မရသေးဘူးလှုပ်ချမ်းတွေလည်းလုံနိုင်တော့မှမထင်ပါဘူးချမ်းမကြီးကတော့အရင်လိုပြင်မရတော့ဘူးလေအခုတော့မှလေးတဲ့ပစ္စည်းတွေမလို့မရအောင်မလိုက်အယိုးကလွဲသွားတာမျိုးဖြစ်တယ်ခြေနှချောင်းကလည်းကျိုးသွားတော့ကောင်းကောင်းနင်းလို့မရအောင
်သူကမိသားစုထဲမှာတာအကြီးဆုံးဖြစ်တယ်လို့မိဘလုပ်ငန်းတွေကိုလည်းဦးဆောင်လုပ်ကိုင်နေတဲ့သူပါအခုတော့သူမိသားစုနဲ့သူအနာဂတ်အတွက်စိုးရင်တော့ကရောက်နေရပါတယ်။ကြောင်မဲမျိုးကြက်ချင်ဒီအသင်းရဲ့စီးရင်အရ2021ခုနှစ်အတွင်းမှာမိုင်းထိတဲ့သူ32ဦးရှိခဲ့ပြီးအဲ့ထဲကတည်ဆုံးသူ9ဦးရှိခဲ့ပါတယ်။ဒီရေအတွက်ကစီးရင်ကောက်ယူရရှိထားတဲ့အချက်လက်သာဖြစ်ပြီးစီးရင်မကောက်နိုင်တဲ့အခြားမိုင်းထိလူနာတွေလည်းရှိနေနိုင်တယ်လို့သိရပါတယ်။မလွေးုံမကမိုင်းထိလူနာတွေကိုကူညီလှုပ်ဆောင်ပေးနေတဲ့ကြောင်မဲမျိုးကြက်ချင်ဒီအသင်းသူနာပြုတက်ဖွဲ့ကဒုတက်ခွဲမှုဖြစ်ပါတယ
်။သူကလေမြေမြုံမိုင်းမြေမြုံမိုင်းဆိုတာကျတော့သူကမြေကြီးထဲမှာမြုပ်ထိုင်မှာသူနေမိလိုက်တဲ့အခါပေါ့နော်အဲပရက်ရှာပေါ့။အာအဲ့လိုနေမိတဲ့အခါကျတော့နေမိရဲ့ကြောက်ကပြက်ပြက်ရင်ပြက်မပြက်ရင်လည်းပြက်လို့ညီပါတော့ဖြစ်တာအဲ့ဒါမြေမြုံမိုင်း။ဆိုင်မိုင်းကကျတော့မိုင်းကတနည်းအားကျိုးလေးနဲ့တန်းထားတာသူကသူကအဲ့မိုင်းကိုတော့ထိချင်မလို့ကျိုးလေးကိုခွဲပက်တာနဲ့ဒီတရားပက်လေမိသားတရားပက်လေပေါ့နော်မိသားတရားပက်လေကိုလွင့်စီနေတော့အဲ့မိသားစုရဝန်ကျင်မှာရှိတာအကုန်လုံးကိုထိခိုက်နေတယ်။လူဆိုလို့ရှိရင်ခန္ဓာကိုယ်အခုလုံးပေါ့။မြေမြုံမိုင်းကကျတော့ခါအောက်ပိုင်းကိုထိရများတယ်။ဆိုင်မိုင်းကကျတော့ခန္ဓာကိုယ်တစ်ခုလုံးကိုထိ။အဲဒီရှမ်းပြည်မြောက်ပိုင်းဒီဘက်မှာဆိုလို့ရှိရင်ဆိုင်မိုင်းကထိတာများတယ်မြေမြုံမှာတူ
။မိုင်းထိတဲ့သူတွေဟာအဲ့ဒီနေရာမှာနေထိုင်တဲ့ဒေသခံတွေဖြစ်ပြီးမိုင်းနှင်းမိရဲ့နေရာတွေအများစုဟာသူတို့လုပ်ငန်းခွင်တွေရှိတဲ့လက်ဖက်ခြံနဲ့တောတောင်တွေထဲမှာပါ။
အဲကျွတ်ဆိုရင်ဒီနေတောင်းနေရအောင်နော်။အဲကျွတ်အကူအညီတောင်းရလို့ရမယ်ဆိုတော့တောင်းရတော့တခါသွေးဝီရထားရတော့နေရ။အာကျိုးမိုင်းရယ်လည်းအကုန်လုံးမရှိနိုင်ဘူးကျိုးနေရာလေးကန်နေပြရတဲ့ရှိရှိရင်ရင်းနေတဲ့ဇာရတဲ့မှာတူပေါက်ခွဲရတဲ့ရှိရင်တို့လူလူပေါက်ဝင်လက်ကြံမိုင်းပေါ့နော်။အာကျိုးလက်ချန်ထဲမှာလည်းရှိတယ်နည်းနည်းရှိတယ်လို့ယူဆရတယ်ကျိုးနေရာလေးမှာ။ကျိုးအဲ့ရမမတော်ရကြဘူးကျိုးတောင်းနေမယ်ထိတ်လန့်နေတော့ကြတယ်။
ကြောင်မဲမြို့နယ်အတွင်းမိုင်းထိမှုတွေများတဲ့ဟူးကွက်ကျေးရွာကဒေသခံတို့ကပြောပြတာပါ။တောတောင်တွေထဲမှာနေမကပဲလူများသွားလာနေတဲ့လမ်းမတနည်းအားမှာပဲနိုဝင်ဘာလအတွင်းကကျူရှောကုန်းတာရွာကဒေသခံတို့မိုင်းနှိမ့်မိခဲ့ပြန်ပါတယ်။ကိုဝိုက်ကစ်ဟာရွာကနေကြောင်မဲမြို့ကိုအသွာလမ်းမပေါ်မှာဆိုင်ကင်နဲ့မိုင်းနှိမ့်မိခဲ့တာပါ။ အဲ့ဒီမရဲ့ပောက်ွယ်မှုကြောင့်သူနဲ့သူ့ရဲ့သုံးနှစ်သားအရွယ်သားငယ်တို့ပြင်းထန်တဲ့ဒဏ်ရာတွေရခဲ့ကြပါတယ်
။အရင်လိုမဟုတ်တော့ဘူးကျွန်တော်တို့တော်တော်လာလာပဲကျလဲအရှင်မပြေဘူးပေါ့။အရင်လိုနေလို့လည်းမကောင်းတော့ဘူးပေါ့။ဆွေးရရတာပေါ့လမ်းမှာတော့မှအဲ့လိုမျိုးပေါ့။တွားလာတာလည်းအရှင်မပြေဘူးပေါ့။ဖြစ်နေတာပေါ့
။ကိုဝိုက်ကစ်တို့လိုဒေသခံတွေဟာသူတို့တွားလာရနေရာတွေမှာမိုင်းအနေရတွေရှိနေပြီးမဲ့ရွေးချယ်ခွင့်မရှိပဲအနည်းငယ်ကင်းအောင်တတိထားသွားလာနေကြရပါတယ်
။ဒီမိုင်းနဲ့ပတ်သက်ရင်ကျွန်တော်တို့အတိတ်မပြောရတော့ကြောက်တယ်လေ။ကျွန်တော်တို့ပြောမယ်ဆိုတော့ပတ်ဝန်းကျင်နဲ့ပြင်းပြီးရှိချင်ပြင်းပြီးရှိချင်တယ်ပေါ့။ပြောမယ်ဆိုကျွန်တော်တို့လည်းဒီမြတ်ထောင်နဲ့ဘာလို့တတ်နိုင်ဦးလဲ။ဒီလိုမျိုးတော့အေးဒီဘက်ကမတွားနဲ့ဒီဘက်ကဘာမလို့လဲဒီမြတ်မတွားတဲ့နေရာအဲ့လိုမျိုးမရှိမရှိချင်ဘူးပေါ့ပြောပြတာပေါ့။
မိုင်းတီလူနာတွေကိုမြန်မာနိုင်ငံကြက်ချင်ဤအသင်းနဲ့ ICRC တို့ကချိတ်ဆက်ကူညီတာခြေလက်အင်္ဂါဆုံးရှုံးရတဲ့သူတွေအတွက်ကျေတူးလက်တူတက်ဆင်ပေးတာတွေကိုပါလှူဆောင်ပေးနေရတယ်ရှိနေသလိုမိုင်းတီပညာပီလှူဆောင်ပေးတဲ့အဖွဲ့တွေလည်းရှိနေပါတယ်။ဒါပေမဲ့အခုလိုမိုင်းအန်တီရဲ့များတဲ့ဒေသမှာမိုင်းရှင်းလင်းရေးလုပ်ငန်းကတော့မရှိသလောက်ပဲလို့ဒေသခံတွေကပြောပါတယ်။ကျူရှောကြေးရွာအုပ်စုအုပ်ချုပ်ရေးမှုဦးကျော်ခင်ကတော့အခုလိုရှင်းပြပါတယ်
။ဒီနေ့တိုက်ပွဲဖြစ်တဲ့နေရာကျတော့တိုးတဲ့ဟို level channel တွေကိုလည်းဖြစ်တဲ့လေရှိတယ်ပေါ့ဘိုးဘက်ကရွာရွာတော့တို့ကတော့မိုင်းရှင်းလဲရတော့တော်မီရှုတော်မီဟိုတော့မီရှုလိုက်ရပါဗျာကျန်နေရတော့ပေါက်ကွဲရပါဘယ်လိုမှမရှိရင်လည်းမပေါက်ကွဲဘူးဘယ်လိုလဲကျော်ကွယ်နေရင်ခင်းနေနေရပါတော့နန္ဒရာရှိနေရကိုမီတော်မီရှုပြစ်တာပါဘယ်လို
မြန်မာနိုင်ငံဟာပြီးခဲ့တဲ့3နှစ်အတွင်းမိုင်းတွေကြောင့်လူသေကြီးပျက်စီးထိခိုက်မှုဟာအဆင့်3နေရာမှာရှိနေတယ်လို့မြေမြုံမိုင်းတားဆီးရေးဆိုင်ရာနိုင်ငံတကာလှုပ်ရှားမှုအဖွဲ့ ICBL ကတည်ရပါတယ် ICBL ကရေးဆွဲထားတဲ့မိုင်းအသုံးမပြုရေးစာချုပ်ကိုလည်းနိုင်ငံပေါင်း164နိုင်ငံကလက်မှတ်ရေးထိုးထားပေမဲ့မြန်မာနိုင်ငံကတော့လက်မှတ်ရေးထိုးထားခြင်းမရှိပါဘူးမြေမြုံမိုင်းစောင့်ကြည့်လေ့လာရေးအဖွဲ့ Land Mine Monitor ရဲ့2009ခုနှစ်ကနေ2020ခုနှစ်အထိမှတ်တမ်းတွေအရတော့မြေမြုံမိုင်းကြောင့်ထိခိုက်သေဆုံးရတဲ့ဒေသတွေထဲမှာရှမ်းပြည်နယ်က29ရာခိုင်နှုန်းကချင်ပြည်နယ်က26ရာခိုင်နှုန်း၊ပဲခူးတိုင်းမှာ10ရာခိုင်နှုန်းကျော်နဲ့ရခိုင်ပြည်နယ်မှာ9ရာခိုင်နှုန်းကျော်ရှိနေပါတယ်။အရက်သားထိခိုက်သေဆုံးမှုမှာအရွယ်ရောက်ပြီးသူအမျိုးသား60ရာခိုင်နှုန်းရှိနေတယ်လို့သိရပါတယ်။2000ခုနှစ်ကနေ2020ခုနှစ်အတွင်းမိုင်းဒဏ်ကြောင့်လူ9200ကျော်ထိခိုက်ခဲ့ပြီးအဲ့ဒီကသေဆုံးသူ900နဲ့ထိခိုက်ဒဏ်ရာရရှိသူ4200ကျော်ရှိနေပါတယ်။ကိုဆွေထွန်းတို့လိုမိသားစုစားဝတ်နေရေးအတွက်ဦးဆောင်နေရတဲ့အမျိုးသားတွေမိုက်ထီတန်ရာတွေရတဲ့အခါသူတို့မိသားစုရဲ့စားဝတ်နေရေးကြက်တဲမှုတွေလည်းရှိလာပါတယ်။လူငယ်အရွယ်ဖြစ်ပြီးအလုံးလုံးချင်းစိတ်နဲ့တိုးတက်ချင်းစိတ်တွေရှိတဲ့ကိုဆွေထွန်းအတွက်တော့ဒီအဖြစ်အားသူ့မျော်လင့်ချက်တွေကိုရိုက်ချိုးခံရသလိုဖြစ်ခဲ့ပါတယ်
။ဒါတော့ခံဦ
းကျွန်တော်ပြောချင်တာကကိုကိုလည်းစိတ်ဆိုးတယ်ခုလိုလည်းမဖြစ်ချင်ဘူးအလုပ်လည်းမဖြစ်ဘူးဘဝလည်းပြတ်သွားတယ်။ခုလိုဖြစ်မှာလည်းမတွေ့ဘူးเสียแน่กว่าล่ะวะเปียခုဆိုရင်ညင်ညင်းစီခြင်းနဲ့တိုက်ပွဲတန်လည်းမကြားခြင်းတော့တနတ်တန်တွေလည်းမကြားခြင်းတော့စိတ်ထဲမှာလည်းမပျော်တော့
ဒါပေမဲ့လည်းလက်ရှိအချိန်မှာတော့ပြည်ရင်းမှာရှိတဲ့နေရာတော်တော်များများမှာတိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပြီးမိုက်တိခံရတဲ့ပြည်သူတွေလည်းတိုးပွားနေစေဖြစ်ပါတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒို့အတန်ပတ်စင်အတန်လွှင့်အစီအစဉ်ကိုဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်လောကနေလဲဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလဲစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်းမှာလဲနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီးFrontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ပေးတဲ့ဒို့အတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့ဥတ္တမောင်သားစီစဉ်တင်ဆက်တဲ့ Democracy လူခွင့်နဲ့ခေပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးဖို့အလဲရောက်လာပါပြီ။ Democracy ရဲ့အသက်ဟာမဲပါပဲ။ဒါပေမဲ့ဒီမိုကရေစီဘိုးအကြီးလို့ပြောတဲ့အမေရိကန်နိုင်ငံမှာမဲပေးပိုင်ခွင့်အခွင့်အရေးအတွက်ရုန်းကန်နေရဆဲပါဖရော်နိုင်ငံဖြစ်တာမို့ဘိုးအစိုးရနဲ့ပြည်내အစိုးရတွေကြားမှာဆုံးဖြတ်ပိုင်ခွင့်အတွက်အားပြိုင်နေကြရုံပဲဖြစ်ပါတယ် 2230ကျော်လာတဲ့အမေရိကန်နိုင်ငံရဲ့ဒီမိုကရေစီအယုံကံကိုမဲပေးပိုင်ခွင့်ဥပဒေပြုပြင်ပြဋ္ဌာန်းနိုင်ရေးကထင်ရှားနေပါတယ်။ဒီကြောင်းတွေကို AP သတင်းဌာနရဲ့သတင်းဗီဒီယိုတွေကိုအခြေခံပြီးတော့ဒီသတင်းပတ်ရဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာအစီအစဉ်မှာဥတမောင်သန်းကတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဒီမိုကရေစီရှင်သာထုံးကရေးမှာမဲဟာအသက်ပါပဲ။ဒီမိုကရေစီရဲ့သဘောကပြည်သူလူထုရဲ့စံနှုန်းနဲ့အညီကိုစားပြုအုပ်ချုပ်ကြတာပေါ့။ကိုစားပြုသူကိုမဲပေးရွေးချယ်ရေးဟာအသက်ဖြစ်ပါတယ်။ဒါကြောင့်ပြည်သူတွေရဲ့အခွင့်အရေးအပြည့်အဝရရှိအောင်ခြေသုံးနိုင်ရေးကအရေးကြီးလာပါတယ်။အဲ့ဒီသဘောကိုလက်တွေ့ခြေသုံးနိုင်အောင်ဆောင်ရွက်ကြတဲ့အခါဘလို့ပဲပြကြမယ်ဆိုတော့နိုင်ငံတွေကဥပဒေတွေပြဋ္ဌာန်းဆောင်ရွက်ကြပါတယ်။ဒီကမှာလူလူကရွေးကောက်တင်မြောက်တယ်ဆိုပေမဲ့သမိုင်းကာလတစ်ခုမှာနိုင်ငံရေးလူမှုရေးစီးပွားရေးအထက်စီးရခဲ့တဲ့လူဒန်းစားကသူတို့အာဏာဆက်လက်ရရှိအောင်ပြတ်ထန်းခဲ့ကြတာကိုတွေ့ကြရပါတယ်။ဒါ့အပြင်ဖက်ဒရယ်သဘောဖြစ်တဲ့ဗဟိုအစိုးရနဲ့ပြည်내အစိုးရကြားလုပ်ပိုင်ခွင့်နဲ့ဥပဒေအရလွှမ်းမိုးမှုအရာမှာအားပြန်နေကြတာကိုလည်းတွေ့ရပါတယ်။ဒီဘက်မှာတော့ဖြစ်တဲ့ကဘာကအမေရိကန်နိုင်ငံရုံးကန်နေရတဲ့မဲပေးခွင့်အကြောင်းလေးကိုတင်ပြချင်ပါတယ်။မကြာခင်ကအထက်တော်တော်မှာသမ္မတဘိုင်ဒင်ကတစ်ပြတ်ထားဖို့ကြိုးစားခဲ့တဲ့မဲပေးခွင့်ဥပဒေကြားဟာအဲ့ဒီဖက်ဒရယ်အားပြိုင်မှုနဲ့ဆက်ဆက်နေပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းပြီးတဲ့နောက်1988ခုနှစ်မှာမဲပေးခွင့်စံနှုန်းတွေကိုပြဋ္ဌာန်းတဲ့ဥပဒေတွေဟာပြည်내တွေရဲ့လုပ်ပိုင်ခွင့်ဖြစ်တယ်လို့ဖွဲ့စည်းပုံကဆိုပါတယ်။ဒါပေမဲ့မဲပေးပိုင်ခွင့်နဲ့ပတ်သက်ပြီးဖွဲ့စည်းပုံကဥပဒေကိုပြင်ဆင်တော့ဒီနယ်ရီရဲ့လုပ်ပိုင်ခွင့်ကိုပတ်မှုတော့ပါလေ1889ခုနှစ်မှာလူမဲတွေမဲပေးခွင့် 1920ခုနှစ်မှာအမျိုးသမီးတွေမဲပေးခွင့်ကိုဖွဲ့စည်းပုံပြင်ဆင်ချက်နဲ့ပြဋ္ဌာန်းခဲ့တာပါဒီလိုပြဋ္ဌာန်းပေမဲ့ပစ္စည်းပိုင်ခွင့်မှုအခွန်စာပေတမ်းမြှုပ်မှုအစရှိတဲ့အချက်တွေကိုဒီနယ်မဲပေးခွင့်ဥပဒေတွေမှာထည့်သွင်းသတ်မှတ်ပြီးလူမဲစုနဲ့လူမဲတွေအမျိုးသမီးတွေရဲ့မဲပေးခွင့်ကိုကန့်သတ်ခဲ့ကြပါ1965ခုနှစ်ရောက်မှသာမဲပေးခွင့်ဥပဒေပြဋ္ဌာန်းပြီးအဲ့ဒီလိုကန့်သတ်ထားတာဒီကိုဖျက်ရှားနိုင်ခဲ့ကြပါတယ်။ဒါ့အပြင်ပြည်내တွေကမဲပေးခွင့်ပြဋ္ဌာန်းတဲ့အခါမှာ Federal Recall Board Commission ရဲ့ခွင့်ပြုချက်လိုအပ်တယ်လို့လည်းသတ်မှတ်ခဲ့ပါတယ်။အဲ့ဒီကလေးကပြည်내လွတ်တော်တွေဟာသူတို့သတ်မှတ်ခြင်းလို့သတ်မှတ်လို့မရတော့ပါဘူး။ဒါပေမဲ့2013ခုနှစ်မှာတော့အဲ့ဒီတတ်မှတ်ချက်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညှိညွတ်ဘူးလို့တရားထုတ်တော်ချုပ်ကငါးဘက်လေးဘက်နဲ့ဆုတ်ချက်လိုက်တဲ့အတွက်ပြည်내တွေဟာမဲပေးခွင့်ဆိုင်ရာဥပဒေတွေကိုသူတော်ဘောနဲ့သူပြင်ဆင်ပြဋ္ဌာန်းလာနိုင်ပါတယ်။ Lindsey Comeback ဟာအမေရိကန်နိုင်ငံ New Jersey ပြည်내ဟိုဘိုကန်မြို့မှာရှိတဲ့ Stevens Institute of Technology ကနိုင်ငံရေးသိပ္ပံလက်ထောက်ပေါ်မောက်ကချုပ်ဖြစ်ပါတယ်သူကမဲပေးခွင့်ဥပဒေချမ်းပေါ်ငင်းပွားနေကြတာကိုအခုလိုပြောပြပါတယ
် Voting laws are changing across a lot of states in a lot of different ways
မဲပေးခွင့်ဥပဒေတွေကပြည်နယ်တွေမှာနှီးမျိုးမျိုးနဲ့ပြောင်းလဲနေကြပါတယ်လွန်ခဲ့တဲ့နှစ်နှစ်အတွင်းပြည်နယ်တိုင်းလိုလိုမှာပြောင်းနေကြပါတယ်တချို့အပြောင်းလဲတွေကမဲပို့ပေးလာနိုင်အောင်လို့ပြောင်းတာပါမဲဆော့ဆော့ပေးနိုင်တဲ့ကာလဒါမှမဟုတ်စာရိုက်ခနေပြီးတော့မဲပေးနိုင်တဲ့ကာလကိုတိုးပေးပါတယ်တချို့ပြည်နယ်တွေကတော့မဲပေးတာကိုခက်ခဲအောင်လုပ်လာတယ်ကန့်တက်လာဒီမှတ်ပုံတွေနဲ့တခြားစာရွက်စာတွေနေပြတာကိုသတ်မှတ်လာဒါမှမဟုတ်ဘယ်နေ့မှပဲမဲပေးရတယ်ဆိုတာမျိုးသတ်မှတ်လာတာပါမဲပေးဖို့တန်းစီစောင့်နေရတဲ့သူတွေနာသွားပြီးတော့မစီယုံရဆိုတာမှာရေးအစားအသောက်မကန်းရသဘောပါပါလာပါတယ်ရွေးကောက်ပွဲကိုဘယ်လိုကျင်းပမယ်ဆိုတာနဲ့ပတ်သက်လို့မတူတဲ့ပြည်နယ်အမျိုးမျိုးကဒီမတူတဲ့နေအမျိုးမျိုးတွေချမှတ်လာကြပါတယ
်ဒါက2013ခုနှစ်ကစပြီးပမောက္ခပြောသလိုပဲပုံသဏ္ဍာန်မျိုးမျိုးနဲ့လဲပေးတာကိုခက်ခဲအောင်လုပ်ခဲ့ကြတာတွေ့ရပါတယ်။အဲဒါကြောင့်လည်းနေရာမျိုးမျိုးမှာဒီလိုဖြစ်တွေကိုပြောင်းလဲဖို့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ရှီကာဂိုမြို့ကြီးမှာဆိုလို့ရှိရင်ကားတွေနဲ့လှည့်ပြီးတော့သမ္မတဘိုင်ဒန်အဆိုပြုခဲ့တဲ့လဲပေးခွင့်ဥပဒေသစ်ကိုပြဋ္ဌာန်းဖို့ဆန္ဒပြခဲ့ကြပါတယ်။ဒါက2021ဆိုပေမဲ့လဲပေးခွင့်တပိုင်းကမလှပ်ပါဘူး။မဲပေးခွင့်ကိုတွေ့ရပါအမျိုးမျိုးကန့်တက်ခဲ့ဒီနယ်တော်တော်များများမှာဝင်ဝေကုန်နဲ့အရင်မြင့်နဲ့ပတ်သက်တဲ့အခွန်တွေမဟုတ်တဲ့မြင့်နဲ့ပတ်သက်တဲ့အခွန်တွေမဟုတ်တဲ့ အခြားသောအခွန်အမျိုးမျိုးတွေကိုပေးဆောင်ထားပြီးဖြစ်တယ်လို့ပြတ်သားမှမဲပေးခွင့်ရရှိကြပါတယ်ဒါကလူနည်းစုတွေလူမဲတွေပြီးရင်ဆင်းရဲတဲ့လူတွေအတွက်အများကြီးမဲပေးဖို့အခက်အခဲဖြစ်စေပါတယ်ဒါကြောင့်လည်းအဲ့ဒီလိုအခွန်သတ်မှတ်ချက်ကိုမဲပေးခွင့်ခေါ်လို့ခေါ်ကြတာပါအဲ့ဒီပဋိညာကတော့မဲပေးမဲ့သူကပိုင်ဆိုင်မှုတော့ပြတ်သားမယ်ဆိုတဲ့သတ်မှတ်ချက်ကိုအမေရိကန်မှာသတ်မှတ်ထားခဲ့ဘူးပါဒါကြောင့်မို့လဲအမေရိကန်သမိုင်းမှာမဲပေးခွင့်ရှိတယ်ဆိုပေမဲ့လို့အင်္ဂလိပ်ဥရောပမျိုးတွေခရစ်ယာန်ဘာသာပရိုတက်စတန်ဘာသာဝင်ပစ္စည်းပိုင်ဆိုင်ပြီးတော့အသက်20နှစ်အထက်နော်ယောက်ျားတွေမှာပဲမဲပေးခွင့်ရခဲ့ကြပါတယ်လို့တချို့ကဝေဖန်ကြတာဖြစ်ပါတယ်လူနည်းစုနဲ့လူမဲတွေပေါ်မဲပေးခွင့်ကတ်တက်ရမှာ literacy test လို့အင်္ဂလိပ်လိုခေါ်တဲ့စာပေဗဟုသုတတက်ကြွမှုစာမှုပွဲကိုလည်းစစ်ဆေးခဲ့ပါသေးတယ်အဲဒီစာမှုပွဲကိုဘလော့ကဲကဲအောင်လုပ်ထားတယ်လဲဆိုတော့သူတင်တာပြုခဲ့ခူပါတယ်နော်နာမည်ကျော် Duke University ကပမောက္ခ William Van Osteen က1969ခုနှစ်များအတွင်းမှာသူတင်တာလုပ်ခဲ့တာပါသူကအဲ့ဒီအချိန်တုန်းကအမေရိကန်ဥပဒေတက္ကသိုလ်တွေမှာဖွဲ့စည်းပုံအခြေခံဥပဒေဘာသာရပ်ကိုသင်ကြားတဲ့ပမောက္ခတွေစီကိုဟိုးတော့မှာအလဘမ်းမမှာလူမဲတွေဖြစ်ခဲ့ရတဲ့စာပေဘုဒ္ဓဆိုင်ရာစာမေးပွဲမေးခွန်းတွေကိုပို့ပြီးတော့ဖြေချပေးဖို့နော်တောင်းဆိုခဲ့မှုပါတယ်96ရောက်ကဖြေချတုံ့ပြန်ခဲ့ပါတယ်သူ့ရဲ့တွေ့ရှိချက်ကတော့အဖြစ်80ရာခိုင်နှုန်းဟာဝဲနေပါတယ်ခင်ဗျာခုလည်းမဲပေးဖို့အတွက်ဖွဲ့စည်းပုံကကန့်သက်ထားတာဘူးမဟုတ်တဲ့အခြားသောကန့်သက်ချက်တွေကိုပြည်နယ်ပြည်မှာပြန်ပြီးပြဋ္ဌာန်းလာကြလာကြုံရပါတယ်လက်ရှိကြုံတွေ့နေရတဲ့ခြေတွေနဲ့ပတ်သက်ပြီးပမောက္ခ comment ကအခုလိုဆက်ပြီးပြောပါလေ
What's really happening is we're shifting responsibility
တကယ်ဖြစ်နေတာကတော့ပြောင်းလဲနေတဲ့တာဝန်ယူမှုပါမဲတမဲဟာတရားဝင်နဲ့မဝင်ဘူးဘယ်သူကပြောမလဲဒီပြည်နယ်တိုင်းမှာ Democrat ဖြစ်ခြင်းဖြစ်မယ် Republican ဖြစ်ခြင်းဖြစ်မယ်ဒီအလုပ်တွေကိုလုပ်နေရတဲ့လုပ်ငန်းကျွမ်းကျင်တဲ့အရာရှိတွေရှိပါတယ်သူတို့ရဲ့အထက်မှာလက်မှတ်ထိုးပေးရတဲ့အမှုဆောင်အရာရှိတွေရှိပြန်ပါတယ်နောက်ဆုံးဒီအဆုံးဖြတ်ပေးတဲ့သူတွေရှိပါတယ်အခုအမေရိကန်မှာဖြစ်နေတာကအဲ့နောက်ဆုံးအဆုံးဖြတ်ကိုပေးတဲ့သူဘယ်သူဖြစ်ရမယ်ဆိုတာကိုပြောင်းဖို့စူးစမ်းနေကြတာပါပဲ
။ဒါကြောင့်ဒီမိုကရက်တွေကမဲပေးခွင့်ဥပဒေအသစ်ကိုပြဋ္ဌာန်းဖို့စူးစမ်းကြတာဖြစ်ပါတယ်။ဂျော်ဂျီယာပြည်နယ်မှာအဲ့ဒီလိုပြည်နယ်မဲပေးခွင့်ဥပဒေကတ်သက်ချက်ကိုပြဋ္ဌာန်းလာတာနဲ့ပတ်သက်ပြီးဒုတိယသမ္မတကင်မရာဟဲရစ်ပြောခဲ့တာလေးကိုလည်းကျွန်တော်တို့နားထောင်ကြည့်ကြရအောင်ပါ
။ Today our freedom to vote is under assault.
ဒီကနေ့ကျမတို့ရဲ့လွတ်လပ်စွာမဲပေးခွင့်တဲကြီးမဲကြီးအတိုက်ခံခံရပါတယ်။ဂျော်ဂျီယာနဲ့နိုင်ငံနေရာအနှံ့ပြားမှာမဲပေးသူဆန့်ကျင်ဥပဒေကိုပြတ်ထန်းနေကြပါတယ်။တန်းပေါင်း55သန်းအထိများပြတဲ့အမေရိကန်တွေမဲပေးဖို့ခက်ခဲအောင်လုပ်တဲ့ဥပဒေတွေပါ။တန်းပေါင်း55သန်းမှာဒါကကျမတို့တိုင်းပြည်မှာလူ6ယောက်တိုင်းတယောက်လုံးမှာပြီးတော့ဒီဥပဒေတွေကိုတင်သွင်းနေကြတယ်မဲပုံတွေကိုပိတ်ဆို့နေုံနဲ့မကပါရွေးကောက်ပွဲတွေကိုပါနှောက်ရက်ဖို့အတွက်အလုပ်လုပ်နေကြတာပါသူတို့လိုချင်တဲ့ရက်လက်ထွက်လာဖို့သူတို့မလိုလားတဲ့သူတွေဂုံတိတ်ခါကြက်ဖို့အတွက်လုပ်နေကြတာပ
ါသမ္မတဘိုင်ဒန်ရဲ့ဥပဒေချဟာအောက်တိုဘာမှာဒီမိုကရက်မဲအများစုရရှိတာမို့အနိုင်ရခဲ့ပြီးပဲအထက်လွှတ်တော်ဘက်မှာတော့ဥပဒေပြက်ကိုပြတ်ထားမယ်ဆိုရင်အမတ်တရားရှိတဲ့အနေမှာမဲ60ရရှိရမယ်ဆိုတဲ့ပြဋ္ဌာန်းသတ်မှတ်ချက်ရှိနေခဲ့တဲ့အတွက်ကြောင့်မလို့အကျေချေတော်လို့များများဖြစ်ရှိကြရပါတယ်။အဲ့ဒီမဲပေးခွင့်ဥပဒေကိုပြဋ္ဌာန်းဖို့ဆိုရင်60ရာခိုင်နှုန်းထွက်ထားတဲ့ပြဋ္ဌာန်းချက်ကိုပြင်ရမှာပေါ့။ဒီမိုကရက်တွေပြင်တော့မရဘူးပေါ့။သမ္မတဂျိုးဘိုင်ဒန်ကအခုလိုပြောပါ
။ One thing for certain. Like every other major civil rights bill
တခုတော့တည်ကြပါတယ်။ခြားအဓိကကြားတဲ့နိုင်ငံသားအခွင့်အရေးဥပဒေတွေလိုပဲပထမတစ်ကြိမ်ကျွန်တော်တို့လွဲသွားတယ်ဆိုရင်ကျွန်တော်တို့ပြန်လာနိုင်ပါတယ်ဒုတိယအကြိမ်စူးစမ်းမှာပေါ့ဒီကြိမ်ကျွန်တော်တို့လွဲတယ်ပြည်နယ်လွတ်တော်တွေကဥပဒေတွေကိုဆက်ပြောင်းနေကြတယ်ဘယ်သူမဲပေးနိုင်တယ်ဆိုတာကိုပြောင်းတာမဟုတ်ဘူးမဲဘယ်သူကရေတွက်နိုင်တယ်ဆိုတာကိုပြောင်းတာမဲရေတွက်နိုင်တာမဲရေတွက်နိုင်တာဒါဟာရွေးကောက်ပွဲဖြစ်စီတာပဲလူတွေမဲပေးတာကိုမဟုတ်ဘူးမဲကိုဘယ်သူအတီးပြုတ်မလဲဒါကအဲ့ဒီအကြောင်းပဲဗ
ျဒီမိုကရေစီနိုင်ငံရေးရင်ကျေးမှုထွန်းကားတဲ့နိုင်ငံနဲ့မထွန်းကားတဲ့နိုင်ငံကြားပတ်ချက်ကတော့ရှုံးသွားပေမဲ့ အကြမ်းဖက်နီလန်တွေကိုအသုံးမပြုအောင်လို့ဖြစ်ပါတယ်။ဒီနောက်အာမကူလာလို့ဖြစ်ပါတယ်။ဂျိုးဘိုင်ဒန်ပြောခဲ့တယ်လို့ဒုတိယအကြိမ်ကြိုးစားမှာပေါ်ဆိုတဲ့စိတ်ဓာတ်နဲ့အဲ့ဒီစိတ်ဓာတ်ကိုအားပေးတဲ့ institution ကိုကျင့်သုံးတဲ့ဖွဲ့စည်းတည်ဆောက်ထားပုံတွေကကွာခြားချက်ဖြစ်ပါတယ်။အမေရိကန်နိုင်ငံသားအဖွဲ့အစည်းအတွက်တိုက်ပွဲဝင်ခေါင်းဆောင် Martin Luther King ကိုဂုဏ်ပြုတဲ့အနေနဲ့ January 19ရက်နေ့ကို Martin Luther King နေ့လို့သတ်မှတ်ထားပါတယ်။
Today, we must not be complacent or complicit.
ဒီကနေ့ကျမတို့ကျင့်နဲ့ရောင်ရဲနေလို့မဖြစ်ပါဘူး။ဒါမှမဟုတ်ကြံရပါပါဝင်နေလို့မဖြစ်ပါဘူး။ကျမတို့အရှုံးမပေးရအညံ့မခံရဒီကနေ့ကျမတို့ဂုဏ်ပြုကြတဲ့ Martin Luther King ရဲ့အမွေနှစ်ခုအမှန်ကန်တန်ဖိုးထားဂုဏ်ပြုရဆိုရင်လွတ်လပ်စွာမဲပေးခွင့်အတွက်အားလုံးလွတ်လပ်ခွင့်အတွက်ကျမတို့ဆက်လက်တိုက်ပွဲဝင်ကြရပါမယ်
။ဒီလူတွေရဲ့မဲပေးခွင့်အခွင့်အရေးအပြည့်အဝရရှိရေးနဲ့ကန့်သက်ရေးချမ်းမှာအပြည့်မတူကြတဲ့တိုက်ပွဲမှာမပြီးဆုံးသေးပါဘူး။သဗ္ဗဂျိုးဘိုင်ဒန်ကအခုလိုပြောလိုက်တယ
်။ I don't know that we can get it done but I know one thing as long as I have a breath in me as long as I'm in the White House as long as I'm engaged at all I'm going to be fightingto change the way these legislatures have moved. Thank you.
တပွဲနဲ့ပြီးသွားနိုင်မလား?ကျွန်တော်မသိဘူး။ဒါပေမဲ့တခုတော့ကျွန်တော်သိတယ်။ကျွန်တော်အသက်ရှူနေသမျှ၊အိမ်ဖြူတော်မှာကျွန်တော်ရှိနေသမျှကျွန်တော်အားလုံးလှုပ်ဆောင်မှာပါ။ဒီဥပဒေပြုလွတ်တော်တွေကလုံပုံလုံနည်းတွေပြောင်းဖို့ကျွန်တော်ဆက်လက်တိုက်ပွဲဝင်နေမှာပါ
။ကျွန်တော်စိုးပိုင်းကပြောခဲ့သလိုပါပဲ။သမိုင်းကာလတည်းမှာအထက်စီးရခဲ့တဲ့လူသားဆရာသူအားနာဆက်လက်ချုပ်ကန်နိုင်ဖို့အတွက်ကြိုးစားနေကြဆဲပါ။သမ္မတဂျိုးဘိုင်ဒန်ရဲ့စကားဟာကမ္ဘာတဝန်းဒီမိုကရေစီရဲ့တိုက်ပွဲဝင်သူတွေအတွက်တိုက်ပွဲတိုက်ဖက်စကားဖြစ်ပါလိမ့်မယ်ခင်ဗျာကျွန်တော်တမောင်တန်းပ
ါဟူတမောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bemis app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Bemis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bemis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
ဖြူအမေရိကန်တန်ကနေဇန်နဝါရီလ29ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925နဲ့30နှစ်တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစည်းအဝေးဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့နားဆင်ရမှာပါ။ဒီထဲမှာတော့အပတ်စဉ်ထိတ်တန့်ရောက်မြန်မာသတင်းနဲ့ဒူထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာသတင်းတွေကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာအနာသိနှစ်ပတ်လည်ကာလမှာအမေရိကန်နိုင်ငံသားတွေအသွာအလာသတိထားဖို့အမေရိကန်တန်ယုံကသတိပေးချက်ထုတ်ပြန်လိုက်ပါတယ်။မြန်မာလူခွင့်အခြေအနေဆိုးဝါးနေပြီးနေလို့ဆိုပြီးတော့နိုင်ငံသားစွန့်ရင်ကုမ္ပဏီကြီးတွေလုပ်ငန်းရုပ်သိမ်းခဲ့ပါတယ်။ဒီလိုတစ်ပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမ်းမောင်တို့ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။
Members of the National Unity Consultative Council.
တိုင်းရင်းသားလက်နက်ကိုင်ရှစ်ဖွဲ့အပါအဝင်အဖွဲ့အစည်း28ခုနဲ့ဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအတိုင်းအမခံကောင်စီ NUCC ရဲ့ပထမပြည်သူညီလာခံကို3ရက်တာကျင်းပပြီးတော့ Federal Democracy ပဋိညာအမှတ်1ကိုအတည်ပြုလိုက်ကြပါတယ်။ညီလာခံကို Democracy အင်အားစုတွေနဲ့တော်လှန်ရေးအင်အားစုအဖွဲ့အစည်းအသီးသီးကတိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တချို့ပါတက်ရောက်ခဲ့တာပါ။ Federal Democracy ပြည်ထောင်စုတည်ဆောက်နိုင်ရေးအတူတကွလက်တွဲပူးပေါင်းပါဝင်ကြဖို့မြန်မာနိုင်ငံမှာအာဏာရှင်အလုံးစုံပြတ်သုံးရင်ပူပေါင်းပါဝင်တိုက်ပွဲဝင်ပြီးတော့နီလာမျိုးစုံနဲ့အဖြေရှာကြဖို့ညီလာခံတက်ရောက်တဲ့တိုင်းနာကိုစလဲရီနိုင်ငံရေးပါတီကိုစလဲရီအရက်ဖက်အဖွဲ့အစည်းတွေနဲ့တော်လန်တပိတ်အင်အားစုတွေကတိုက်တွန်းခဲ့ကြပါတယ်။သုံးရက်သာကျင်းပခဲ့တဲ့ပြည်သူညီလာခံမှာ Federal Democracy ပြည်ညင်အတည်ပြုနိုင်ရေးကိစ္စရအပြင်အမျိုးသားညီညွတ်ရေးအတိုင်းအမခံကောင်စီတိုးချဲ့ဖွဲ့စည်းရမယ့်အခြေအနေမြန်မာနိုင်ငံမှာ Federal Democracy ပြည်ထောင်စုဖွဲ့စည်းနိုင်ရေးကြားကာလအစီအစဉ်တွေနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုထပ်လောင်းပြီးမှအတည်ပြုနိုင်တဲ့လုပ်ငန်းစဉ်တွေလည်းပါဝင်ပါတယ
်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတိုက်ပွဲတွေပြင်းထန်နေတဲ့ချင်းပြည်နယ်မှာတောင်းနဲ့ချီတဲ့ဒေသခံတွေလည်းစစ်ဘေးရှောင်နေကြပြီးအခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်။မတူပီမြို့နယ်မှွင်တုံးကျေးရွာဟောင်းဘက်ဇန်နဝါရီ25ရက်နေ့ညမှာလည်းလက်နက်ကြီးနဲ့ပစ်ခတ်လာလို့ဒ ဒေသခံ400ကျော်လောက်တောတောင်နဲ့ထပ်ပြီးတင်းရှောင်လာရပါတယ
်ခုနကကျောင်းရောက်ပိုင်းမှာလက်နဲ့ချင်းနဲ့ထုတ်ပြီးထုတ်တာသူတို့ကခုနှစ်ချက်ထုတ်တာပေါ့နော်ဆက်ဖက်ကအကုန်လုံးတခုဆိုကျွန်တော်ယူအားအထင်ရပြန်ပါလဲကြားတာညာအနတ်တောင်မှာကျွန်တော်ယူရရယူအားအနတ်တောင်ရတယ်ပေါ့နော်အဲ့လိုဆိုတော့ကျွန်တော်တက်ကြည့်ရအကုန်လုံးအားလုံးကတော့ထဲမှာပြီးသွားနေကြတာပေါ့တချို့ကတော့ကြောက်ဆောင်နေမှာပဲကျွန်တော်ကတော့ပုံနေကြတယ်အဲ့ဒီပေါ့နော်ကိုယ်ဆိုတော့ခါတုံးကျင်းစားပေါ့နော်ခုကြတော့အဲ့ရဟန်းငါပတ်ပတ်လင်းလာတယ်ကိုယ်နှချတော့အတက်အနေနဲ့ဆိုရင်းရတာပေါ့နော်မင်းကဆိုတော့ကိုကျမတို့ကြားမှနေကြတယ်တကြည့်ပြီးဆိုတော့ကိုလမ်းဖြစ်တော့ကျမတို့ကလေတော့ထဲမှာမင်းကအချိန်မှရခုပြည်ပြည်နေတယ
်မတူဘီမြို့နယ်ဇိုးတုံနယ်ဘက်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဗိုလ်ချုပ်စောမင်းထွန်းက VOE ကိုပြောဆိုထားတာရှိပေမဲ့ဒေသခံကြေးရွာပဲအခုလိုလက်နက်ကြီးနဲ့ပစ်ခတ်တဲ့ကိစ္စကိုတော့ပြောမထားပါဘူးဇန်နဝါရီလဆန်းပိုင်းကဒေသခံပြည်သူ့ကာကွယ်ရေးတပ်တွေနဲ့ဖြစ်တဲ့တိုက်ပွဲတွေမှာစစ်ကောင်စီကလေကြောင်းကပါတိုက်ခိုက်နေတဲ့ရိုက်ကော်မျိုးနဲ့အနီးတစ်ဝိုက်ဒီလာအတွင်းလူသေအလောင်း20ကျော်ရှိတယ်လို့လူမှုကူညီရေးအသင်းတွေက VOE ကိုပြောပါတယ်။ပေါင်းလိုက်
မှာဆိုအကုန်လုံးလောလောဆယ်တော့22လောင်းပေါ့။ဒီနေရာဆိုတော့ရင်းနာဒါပေမဲ့အခုမှဖြစ်တဲ့ဥစ္စာတွေတော့မဟုတ်ဘူးကွာ။နည်းနည်းတော့ရုပ်တွေပြက်နေတယ်ပေါ့။အရင်ရက်တွေတောင်ကဖြစ်ထားတဲ့ဟာတွေပေါ့။ဒီမှာကျွန်တော်တို့ကကျွန်တော်ပုံမှာဒရင်တက်လာတဲ့အနေအထားမှမဟုတ်ဘူးမှာကျွန်တော်တို့အကြောင်းကြားတဲ့အနေအထားမှမကျွန်တော်သတ်ပြရတော့ဘူး။
တရားပြည်နယ်ဘက်ကတိုက်ပွဲတွေရပ်နေချိန်မှာလဲအရဲသားတွေရှိရာဘက်ကိုစစ်တပ်ကလက်နက်ကြီးတွေနဲ့မကြမကြာပစ်ခတ်၆လက်နာမျိုးလုပ်တဲ့အတွက်လွိုက်ကော်တစ်မျိုးလုံးထွက်ပြေးနေရတယ်လို့အခုထိလဲတချို့ဒုက္ခသည်တွေနေရာပြောင်းခိုလုံနေကြပါတယ်။ကရင်ပြည်နယ်မြောက်ရီခရိုင်ထဲမှာလက်တလောတိုက်ပွဲတွေငြိမ်သက်နေပြီမဲ့လေးကေကော်မျိုးတစ်အပါအဝင်အနီးတစ်ဝိုက်ကကြေးရွာတွေကစစ်ပေးဆောင်ဒုက္ခသည်တွေကအခုချိန်ထိနေရမပြတ်နိုင်သေးပဲတောင်ရင်မြစ်တစ်ချောင်းခိုလုံနေကြရပါသေးတယ်။တစ်ချိန်ထဲမှာပဲရန်ကုန်မန္တလေးလိုမြို့ကြီးတွေမှာတော့ဖေဖော်ဝါရီတရနေ့မှာလုံးမဲ့စစ်အာဏာသိမ်းမှုစတင်တဲ့အတန်တိတ်တပိတ်မှာပါဝင်ရင်အရေးယူမယ်လို့စစ်ကောင်စီကကားနဲ့လှည့်ပြီးတရီပေးနေတာပါ။ဒါပေမဲ့လည်းပြည်သူတွေအနေနဲ့ကိုနီးကိုဟန်နဲ့အတန်တိတ်တပိတ်ကိုပါဝင်နိုင်တယ်လို့တပိတ်ဦးဆောင်သူတွေကပြောပါရယ်။အတန်တိတ်တပိတ် Silent Strike လုပ်ကြဖို့စစ်အာဏာရှင်စတင်သူတွေစီစဉ်နေကြတဲ့အချိန်ထဲမှာစစ်တပ်ထောက်ခံသူတချို့ကလည်းစစ်ကောင်စီထောက်ခံပွဲတွေလုပ်မယ်လို့ကြေညာထားကြပါရယ်။
နိုင်ငံကစွမ်းအင်ကုမ္ပဏီကြီးတွေဖြစ်ကြတဲ့ American အခြေစိုက် Chevron နဲ့ပြင်သစ်အခြေစိုက် Total ကိုမြန်မာနိုင်ငံကနေထွက်ခွာမယ်ဆိုပေမဲ့မြန်မာစစ်ကောင်စီကတော့လုပ်ငန်းတွေဆက်လက်လက်ပတ်နိုင်အောင်မိတ်ဖက်နိုင်ငံတွေအဖွဲ့အစည်းတွေစီကနီးပညာနဲ့အကူအညီတွေရယူသွားမယ်လို့ပြောသွားပါတယ်
။လုပ်ငန်းတွေကတော့မထိခိုက်ပါဘူး။လုပ်ငန်းတွေကတော့ထိခိုက်ဖြစ်အောင်ကြောင်းမရှိဘူး။ဒါဆိုတော့အဲ့လိုမျိုးထွက်သွားတဲ့အတွက်ကြောင့်မို့ကျွန်တော်တို့အပြောင်းအလဲတွေဆိုလုပ်ရမှာပေါ့။ကျွန်တော်အနေနဲ့ကတော့ဟိုပေါ့နော်ဖောင်ရနိုင်တဲ့နေရာတွေပူပေါင်းဖောင်ရနိုင်တဲ့မိတဲ့ဆွဲစည်းစင်းတဲ့ဆက်တဲ့ဖောင်ရဘဝမှာဖြစ်ပါ။အဲကျွန်တော်ယူနေတယ်လက်ပတ်လို့ရကောင်းလည်းရနိုင်မယ်။အဲလက်ပတ်လို့မရနိုင်ဘူးနေပညာအကူအညီလိုရဆိုလဲအကူအညီနိုင်မဲ့ကျွန်တော်ဟိုမိတ်ဆက်နိုင်ငံများနဲ့မိတ်ဆက်အဖွဲ့အစည်းများရှိတယ်လို့ပြောချင်ပါတယ်ဗျ။
Chevron နဲ့ Total Company မြန်မာနိုင်ငံထဲကထွက်ခွာသွားတာဟာနိုင်ငံရေးအရာဖိအားပေးတာတွေပါဝင်နိုင်ပေမဲ့အဓိကကတော့တန်းငွေတွေအထွက်နှဲလာချိန်မှာစီးပွားရေးအရာဆုံးဖြတ်သွားတာဖြစ်တဲ့ဆိုပြီးပို့ချုပ်စော်မင်းထွန်းက VOA ကိုပြောပါရဲ2013ခုနှစ်ကတည်းကတဘာဝတန်းငွေထုတ်လုပ်ရေးလုပ်ငန်းမှာရှယ်ယာဝန်အဖြစ်လုပ်ကိုင်နေတဲ့ Australia ဆိုင်ကုမ္ပဏီ Woodside ကလည်းမြန်မာနိုင်ငံထဲကကုမ္ပဏီရဲ့လုပ်ငန်းတွေပြန်ရုပ်သိမ်းမယ်လို့ January 29ရက်နေ့မှာကြေညာပါရဲစစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေဆိုးဝါးကျဆင်းလာနေတာကြောင့်မြန်မာနိုင်ငံထဲကစီးပွားရေးလုပ်ငန်းတွေကိုပြန်ရုပ်သိမ်းမှာဖြစ်တယ်လို့ဒီကုမ္ပဏီ၃ခုစလုံးကပြောပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုကုမ္ပဏီကြီးတွေအနေနဲ့မြန်မာနိုင်ငံတွင်စီးပွားရေးလုပ်ငန်းတွေလှုပ်ဆောင်ခြင်းအပြင်အာဏာသိမ်းစစ်တပ်အတွက်ဝင်ငွေရစေတဲ့ဆိုပြီးလုပ်ငန်းတွေရပ်ဖို့ပြည်ရင်းပြည်ပလူခွင့်ရေးအဖွဲ့တွေကဖိအားပေးတောင်းဆိုနေချိန်မှာအခုလိုဆိုရင်ကုမ္ပဏီတွေလုပ်ငန်းတွေရပ်မယ်အကြောင်းဒီရက်ပိုင်းဆက်တိုက်ထုတ်ပြန်လာကြတာပါ။ထိုင်းနိုင်ငံက PTTE, တောင်ကိုရီးယား POSCO, အိန္ဒိယက ONGC, ဂျပန် Nippon Oil ကုမ္ပဏီနဲ့တရုတ်နိုင်ငံပိုင် CNPC ကုမ္ပဏီအသီးသီးကတော့မြမစွမ်းအင်ထုတ်လုပ်မှုကဏ္ဍမှာဆက်ရှိနေပါသေးတယ်။
မြမနိုင်ငံအကြက်တဲကိုကူညီဖြည့်ရှင်းဖို့ကြိုးပမ်းရမှာအာဆီယံအဖွဲ့ဝင်နိုင်ငံတွေကြားအာဆီယံဘုံသဘောတူညီချက်5ရပ်ကိုအကောင့်ထဲပေါ်လာမှာတိုးတက်မှုမရှိရင်အာဆီယံစည်းဝေးတွေမှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကိုတက်ခွင့်မပေးဘဲဆက်ပြီးဖယ်ထုတ်ထားဖို့သဘောထားရှိကြပါတယ်။ဇန်နဝါရီ26ရက်နေ့ကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့ဗိုလ်ချုပ်ဟူကြီးမေအောင်လှိုင်တို့အွန်လိုင်းကတဆင့်တွေ့ဆုံဆွေးနွေးတာမှာတော့မြန်မာနိုင်ငံမှာလက်တလုံးရင်ဆိုင်နေရတဲ့ပြည်ပခါပြည်လည်ရေးအတွက်တင်းမာမှုတွေလျှော့ချတာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးခွင့်ပြုတာအားလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးပွဲလုပ်တာစတဲ့အာဆီယံဘုံသဘောတူညီချက်5ချက်ကိုအကောင့်ထဲပေါ်ဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ကတိုက်တွန်းခဲ့တယ်လို့ဆိုပါတယ်ဗိုလ်ချုပ်ဟူကြီးမေအောင်လှိုင်ကပါသဘောတူထားတဲ့အာဆီယံဘုံသဘောတူညီချက်အရအာဆီယံ2ကိုယ်စားလှယ်ပြမအောင်ဝင်ရောက်ခွင့်ပြုဖို့အ ပြစ်ခတ်ရက်စဲကြဖို့နိုင်ငံတွင်းမှာအကူအညီလိုအပ်နေသူတွေအတွက်အာဆီယံကစာနာမှုအကူအညီတွေပေးခွင့်ပြုဖို့ဝန်ကြီးချုပ်ဟွန်ဆန်ကဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကိုတောင်းဆိုခဲ့တယ်လို့လည်းပြောပါတယ
်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာအခုနှစ်2022ခုနှစ်ဘဏ္ဍာနှစ်အတွင်းတက်ရခိုင်နှုန်းမှတိုးတက်မှုရှိမယ်လို့ကမ္ဘာ့ဘဏ္ဍာထုတ်ပြန်တဲ့အစည်းအဝေးမှာဖော်ပြပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဟာစိုးရင်စရာကောင်းလောက်အောင်အားနေမယ်ဆိုတာကိုကမ္ဘာ့ဘဏ္ဍာကဇန်နဝါရီလ26ရက်စွဲနဲ့ထုတ်ပြန်တဲ့အစည်းအဝေးမှာထောက်ပြထားပါတယ်တဟာမြန်မာနိုင်ငံမှာမနစ်ကကိုဗစ် -19 ကရောဂါအကြီးကျယ်ဖြစ်ပေါ်ခဲ့တာစစ်အာဏာသိမ်းခဲ့တာတွေကြောင့်မြန်မာစီးပွားဖွံ့ဖြိုးမှုနှုန်းက18ရာခိုင်နှုန်းအထိကျဆင်းသွားခဲ့ကြောင်းကမ္ဘာ့ဘဏ်ရဲ့ခန့်မှန်းချက်ထွက်ပေါ်ပြီမှာပဲအခုနှစ်အတွက်အစီအငါစာထွက်ပေါ်လာတာပါဒါပေမဲ့လည်းစစ်မှုလုပ်ငန်းနယ်ပယ်အထည်ချုပ်ရေနံသဘာဝဌာနဝင်နဲ့ဆောက်လုပ်ရေးလုပ်ငန်းနယ်ပယ်တွေမှာတော့တိုးတက်မှုရှိလာနိုင်တယ်လို့တော့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစီးပွားရေးဆိုင်ရာအချက်လက်တွေကိုစစ်ကောင်စီဘက်ကဆက်လက်ထုတ်ပြန်နေပေမဲ့လိုအပ်တဲ့အချက်လက်တွေရနိုင်ဖို့အင်မတန်ခက်ခဲနေတာကြောင့်ပြီးခဲ့တဲ့စက်တင်ဘာလမှာကုန်ဆုံးသွားတဲ့မနစ်ဘဏ္ဍာနှစ်အတွက်ရရှိခဲ့တဲ့အချက်လက်တွေဟာမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကိုအမှန်တကယ်ထင်ရှားနိုင်ဖို့အင်မတန်ခက်ရင်ကြောင့်လဲကမ္ဘာ့ဘဏ်တာဝန်ရှိသူကပြောပါတယ
်အိန္ဒိယမြန်မာနယ်စပ်စကိုင်းတိုင်းတမူးမျိုးကအကြောင်းတစ်ခုမှာကိုဗစ်ကပ်ရောဂါအစုလိုက်ကူးစက်မှုရှိခဲ့ပြီးကိုဗစ်အတည်ပြုလူနာ150လောက်ရှိနေပါတယ်တမူးမြို့မှာရှိတဲ့အာဒါကနှစ်ခြေကံပညာတင်ကျောင်းကဆရာဆရာမနဲ့ကျောင်းသားကျောင်းသူပေါင်း53ဦးမှာဇန်နဝါရီလ24ရက်နေ့ကကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိခဲ့ရပါတယ်။ကပ်ရောဂါကူးစက်မှုအခြေအနေကြောင့်တမူးမြို့အဝင်ထွက်ပိတ်ထားပြီးကုန်စည်စီးဆင်းနိုင်ဖို့အတွက်ကိုတော့ကိုဗစ်စီးမြင်တဲ့အကြီးဆောင်ရွက်ပေးထားတယ်လို့တာဝန်ရှိသူတွေကပြောပါတယ
်။တပတ်တွင်ထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းအောင်နဲ့ကိုခန့်မောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကဘိုးကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှာခေါင်းဆီးတက်တယ်လားကြည့်ရအောင်ပါ။အသက်9နှစ်အောက်ကလေးဆိုရင်နှာခေါင်းဆီးတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါ။ဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းဆီးတက်ထားဖို့လိုနိုင်ပါတယ်။အသက်6နှစ်နဲ့17နှစ်ကြားကလေးတွေနှာခေါင်းဆီးတက်ရပါမယ်။သူတို့မှမှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတေချာပြပေးရပါမယ်။အသက်7နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှာခေါင်းဆီးတက်ရပါမယ်။အုံနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းဆီးမဖြစ်မနေတက်မခိုင်းတဲ့ပေတူးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။ Cystic Fibrosis အဆုတ်ရောင်ယောဂါကင်ဆာယောဂဒီလိုယောဂအခန်းရှိတဲ့ကလေးတွေကတော့ဆေးရုံသုံးနှာခေါင်းဆီးတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှာခေါင်းဆီးတက်တင်တာပါ။ကလေးတွေဟာနှာခေါင်းဆီးမတက်ခင်လက်ကိုပိုးတက်ဆေးရည်နဲ့ဆိုရင်စက္ကန့်20ရေနဲ့ဆက်ပြာနဲ့ဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်။နှာခေါင်းဆီးကနှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတေချာဖုံးနေအရွယ်စားမှန်ဖြစ်ဖို့လိုပါတယ်။တက်ထားတဲ့နှာခေါင်းဆီးကိုတို့မနေရသလိုမေးစည်းအောင်မှမထားရ၊ပါးစပ်နဲ့မကိုက်ရ၊သူများကိုလည်းပေးမတုံရပါဘူး။နှာခေါင်းဆီးချွတ်ပြီးရင်လည်းအိတ်တို့ဘူးတို့တွေထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်။ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန္တရာယ်ကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင်။
ဒီကနေ့စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတခါတော့တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအလဲပေးကြပါတယ်။ရုရှားယူကရိန်းတင်မာမှုဟာပြင်းထန်စေအနေထားရှိနေပါတယ်။အခြားနိုင်ငံတချို့အိုမီကရွန်ကိုဗစ်မျိုးကွဲကြောင့်ကူးစက်မှုစံချိန်တင်မြင့်တက်လာနေပါတယ်။2022ရဲ့ကမ္ဘာစီးပွားရေးဟာထင်ထားတာထက်ပိုကျဆင်းနိုင်ကြောင်း IMF ကခန့်မှန်းလိုက်ပါတယ်။ဒီလိုတပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဲအီတန်စင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ရုရှားကသာတူးချထားတဲ့ဆင်ရအလုံးရင်းနဲ့ယူကရိန်းကိုဝင်တိုက်ခင်လက်ရှိကမ္ဘာအနေအထားတွေပြောင်းလဲသွားနိုင်တယ်လို့သမ္မတဂျိုးဘိုင်ဒန်ကသတိပေးလိုက်ပါတယ်။ယူကရိန်းနယ်စပ်မှာချထားတဲ့ရုရှားရဲ့တိုက်ခိုက်ရေးတပ်တွေက 13,000 ရှိပြီးတော့အဲ့ဒါတွေနဲ့ယူကရိန်းကိုဝင်ခဲ့ရင်ဒါဟာဒုတိယကမ္ဘာစစ်အပြီးအကြီးမားဆုံးကျူးကျော်စစ်ဖြစ်နိုင်မယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။အဲ့လိုလုပ်ခဲ့ရင်ရုရှားသမ္မတကသမ္မတပူတင်ကိုပါအမေရိကန်ကပြင်းထန်ကြီးမားတဲ့ပိတ်ဆို့အရေးယူမှုတွေလုပ်မယ်ဆိုပြီးတော့အမေရိကန်သမ္မတဘိုင်ဒန်ကသမ္မတပူတင်ကိုသတိပေးထားပြီးတော့
ွဲကံငံကြားရေးဌာနကတော့ပိတ်ဆို့မှုတွေကအရင်လိုတဖြည်းဖြည်းတိုးမြင့်ပြီးတော့ပိတ်ဆို့သွားတာမျိုးမဟုတ်ဘဲနဲ့အမြင့်မားဆုံးပိတ်ဆို့မှုတွေလုပ်သွားမှာဖြစ်တယ်လို့ပြောဆိုသွားပါတယ်။အရေးပေါ်အခြေအနေအတွက်လည်းအမေရိကန်တပ်သား 8,500 ကိုအစင်းသင့်ပြင်ထားတယ်ဆိုပြီးတော့သမ္မတဘိုင်ဒန်ကပြောပါတယ်။ယူကရိန်းနိုင်ငံမြောက်ပိုင်းဘယ်လရုစ်မှာဖြန့်ချထားတဲ့ရုရှားတပ်တွေဟာနောက်လာမှာစီးရင်လေးချင်းပို့တာချထားတာဖြစ်ပြီးတော့ရုရှားကနေယူကရိန်းကိုဝင်ရောက်တိုက်ခိုက်ဖို့စီစဉ်ထားတာမဟုတ်တဲ့အကြောင်းကိုဘယ်လရုစ်ကကွယ်ရေးဝန်ကြီးဌာနကပြောပါလိမ့်။ယူကရိန်းဘက်ကတော့ယူကရိန်းနဲ့ရုရှားနယ်စပ်တလျှောက်တင်းမာမှုတွေကိုတတမန်ကြီးနီးလန်းနဲ့ဖြေရှင်းနိုင်ဖို့ပြောလဲနေစေဖြစ်ပြီးတော့ယူကရိန်းဘက်ကရန်လိုတိုက်ခိုက်တာတွေဆောက်လုပ်မှာမဟုတ်ဘူးလို့ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒမီထရိုကူလီဘာကဒီသတင်းပတ်တောင်ပိုင်းမှာပြောသွားခဲ့ပါလိမ့်။ဒါပေမဲ့လည်းရုရှားဘက်ကတိုက်ခိုက်လာရင်တော့နိုင်ငံကိုကာကွယ်ရဲအနေနဲ့ခုခံသွားမယ်လို့လည်းသူကပြောပါလိမ့်။ရုရှားယူကရိန်းနယ်စပ်တင်းမာမှုနဲ့ပတ်သက်လို့ယူကရိန်းရုရှားပြင်သစ်နဲ့ဂျာမနီနိုင်ငံတွေကအစိုးရအရာရှိတွေဗုဒ္ဓနေတုံးကပြည်သက်နိုင်ငံပါရီမြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါလိမ့်။နောက်တစ်ချိန်ဆွေးနွေးမှုတွေကိုလည်းဂျာမနီနိုင်ငံပါရီမြို့မှာလုပ်သွားဖို့သဘောတူထားကြပါလိမ့်။ရုရှားအနေနဲ့တွေ့ဆုံဆွေးနွေးမှုတွေဆက်လုပ်သွားဖို့လမ်းဖွင့်ထားတဲ့အကြောင်းနဲ့အမေရိကန်ဘက်ကတုံ့ပြန်ချက်ကိုပြန်လည်သုံးသပ်သွားမှာဖြစ်တယ်ဆိုပြီးတော့ရုရှားအစိုးရပြောခွင့်ရဒမီထရီပက်စကော့ဖ်ကပြောပါလိမ့်။အရှိဥရောပမှာရှိတဲ့နေတိုးတပ်ဖွဲ့ဝင်တွေလျှော့ချပေးဖို့ယူကရိန်းနဲ့ဂျော်ဂျီယာနိုင်ငံတွေကိုနေတိုးအဖွဲ့ဝင်ဖြစ်လာရေးလှုံ့ဆော်နေရတွေကိုရပ်တန့်ဖို့ရုရှားကတောင်းဆိုထားပါလိမ့်။ဒီသတင်းမှတ်ထဲမှာမြောက်ကိုရီးယားကပဲ့ထိန်3မစ်ဆိုင်ဒုံးကျည်နှစ်ခါစမ်းသပ်ပစ်လို့ခေါ်ပါတယ်။ဒီနှစ်အတွင်းမှာ6ချိန်မြောက်စမ်းသပ်ပစ်ခတ်တာလည်းဖြစ်ပါတယ်။မစ်ဆိုင်ဒုံးကျည်တွေဟာကိုရီးယားအရှေ့ဘက်ကမ်းလှုပ်ပစ်လေတွေကိုကျသွားခဲ့တယ်ဆိုပြီးတော့တောင်ကိုရီးယားရုံးဟက်သတင်းဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။အင်္ဂါနေ့ကပဲ့ထိန်3 cruise မစ်ဆိုင်ဒုံးနှစ်စင်းစမ်းသပ်ပစ်ခတ်ခဲ့ပြီးတော့နှစ်ရက်အတွင်းမှာနောက်ထပ်မစ်ဆိုင်ဒုံးတွေကိုပစ်ခတ်တာပါ။ဘယ်လိုအကွာအဝေးပဲဖြစ်ဖြစ် ballistic မစ်ဆိုင်ဒုံးစမ်းသပ်ပစ်ခတ်တာတွေမလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကမြောက်ကိုရီးယားကိုတားမြစ်ထားပေးမယ်လေ။ပဲ့ထိန်3 cruise missile တုံးစမ်းသက်တာကိုတော့တားမြစ်မထားပါဘူးဒီလိုစမ်းသက်မှုတွေဟာ nuclear အရေးဆွေးနွေးပွဲတွေပြန်ဆဖို့တောင်းဆိုနေတဲ့ American နဲ့ Tong Korea ကိုဖိအားပေးနေရလို့မြင်ကြပါတယ် American ဂျပန်နဲ့ Korea ဆိုင်ရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီး Mark Lambert ကတော့ American ပြည်အစုအနေနဲ့မြောက် Korea နဲ့ဘယ်မှာမဆိုဘယ်အကြောင်းအရာပဲဖြစ်ဖြစ်ဆွေးနွေးနိုင်တယ်ဆိုပြီးတော့မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာန CSIS ရဲ့ online ဆွေးနွေးပွဲတစ်ခုမှာပြောသွားခဲ့ပါတယ်မြောက် Korea ဘက်က nuclear အစီအစဉ်ဆွလို့ပေါ်ဆန္ဒရှိမယ်ဆိုရင်ကြိုတင်သတ်မှတ်ချက်မထားဘဲနဲ့အလေးနက်ထားဆွေးနွေးသွားမှာဖြစ်တယ်လို့ပြောပါတယ်။မြောက်ကိုရီးယားကတော့အမေရိကန်နဲ့တောင်ကိုရီးယားကြားစီးရေးပူးပေါင်းမှုတွေကိုထောက်ပြပြီးအမေရိကန်ရဲ့ရန်လိုတဲ့မူဝါဒကိုမကျေနပ်တဲ့အကြောင်းမကြားသေးခင်တုန်းကပြောဆိုခဲ့ပူးပါတယ်။မင်းကပြောင်းစုဘက်ကပိတ်ဆို့တန်ခတ်မှုတွေကိုရုပ်သိမ်းပေးမယ်ဆိုရင်2015နျူကလ িয়ার သဘောတူညီချက်ပြန်လည်ရယူရေးကိစ္စဖြစ်နိုင်တယ်ဆိုပြီးတော့အီရန်နိုင်ငံသမ္မတအီဘရာဟန်ရိုင်စီကဒီသတင်းပတ်ထဲမှာပြောခဲ့ပါတယ်။
در صورتی که طرف ها آماده باشند که تحریم های ظالمانه
را اچھی گنگا กบาจีตะคุลงเนี่ยปูบ้องสายเยผู้ผิดแต่อาจารย์โยยกอกเวกาละก็เลยပြောแกปี้ๆผิดไปแล้วจนรุจู้ซาနေในเคสอะไรဖြစ်ပါดิနိုင်ငံอาလုံးเนี่ยจนรุบักก็เลยปูบ้องสายเยตั้วแม้อาจารย์ตมระไรซีก็ไรเดอร์เทนท่านน่ะก็ပြောပါดิอีเวนနိုင်ငံซีบายเฉินนี่ซุอยู่จาซินในเฉยมาตบอดาติมมาดิตมระไรซีเยပြောสุจะถั่วลาบาเอบรลากระเดก็วีเอ็นนามาอเมริกันเปียงซูเนี่ยอีเวนอซุยะอายาชิเยตบอดูนี่เจ็ดเปียงပြီးတော့အသက်သွင်းမှုတဆင့်ကန်ဆွေးနွေးပွဲတွေကျင်းပခဲ့ပါတယ်။2015ခုနှစ်တုန်းကရခဲ့တဲ့အီရန်နဲ့နိုင်ငံတကာသဘောတူညီချက်ကနေ2018မှာအမေရိကန်ကနှုတ်ထွက်သွားပြီးတော့အီရန်ပေါ်မှာပြင်းထန်တဲ့အရေးယူပိတ်ဆို့မှုတွေပြန်လည်ချမှတ်ခဲ့ပါတယ်။အီရန်ဘက်ကလည်းနျူကလ িয়ার လက်နက်ပိုင်ဆိုင်ရေးကြိုးပမ်းမှုကန့်သက်ချက်တွေကိုချိုးဖောက်ခဲ့ပါတယ်။အနောက်နိုင်ငံသတ္တမန်တွေကလည်းအီရန်နဲ့ဆွေးနွေးပွဲတွေမှာမကြခင်တင်ပြတ်တွေအတွင်ထူးခြားတဲ့တိုးတက်မှုတွေရလာနိုင်တယ်ဆိုပြီးတော့ညှိနှုံးပြောဆိုနေပါတယ်။Omicron COVID မျိုးကွဲဟာကူးစက်မှုများဆန်းပေမဲ့လည်းယောဂအပြင်းထန်ခံစားရတဲ့သူအရေးအတွက်နေပါတဲ့အကြောင်းအမေရိကန်ယောဂထိန်းချုပ်ရေးနယ်ကာကွယ်ရေးတာစီဌာန CDC သုတေသီတွေကပြောပါတယ်။ Omicron ပိုးကူးစက်ခံရသူတွေဆေးရုံတင်ပြီးတော့ကုသနေရတဲ့အချိန်ဟာပြန်ပြ9ရက်ခွဲလောက်သာရှိပြီးတော့ Delta တုန်းကဆိုရင်9ရက်ခွဲပြီးခဲ့တဲ့ဆောင်းရာသီကာလတုန်းကဆိုရင်10ရက်လောက်ရှိခဲ့တယ်ဆိုပြီးတော့တွေ့ရပါတယ်။ယောဂအပြင်းထန်ခံစားရသူအရေးအတွက်ယော့နေတာရဲ့အကြောင်းရင်းကတော့ကာကွယ်ဆေးတွေအားဖြည့်စီပြီးထိုးကြတဲ့အမေရိကန်ပိုများလာတာအစောပိုင်းမှာယောဂပိုကူးစက်ခံရမှုကြောင့်ခန္ဓာကိုယ်အတွင်းမှာခုခံအားစနစ်အားကောင်းလာတာတွေပါဝင်နေဆိုပြီးတော့လည်းပြောပါသည်။ဒါပေမဲ့လည်း Omicron ကူးစက်မှုတွေနဲ့ဆေးရုံတင်ပြီးတော့ကုသရတဲ့သူတွေနေ့စဉ်စနစ်တွေများပြားနေတာကြောင့် American ကဆေးရုံအများပြားမှာမနိုင်မနေဖြစ်နေရပါသည်။ COVID ကြောင့်တိုက်စုံသူရေအတွက်လည်းနေ့စဉ်ပြန်များ2000ကျော်လောက်ရှိနေတာပါ။ဂျပန်နိုင်ငံမှာတော့ဒီသင်းပတ်ထဲမှာတရက်ထဲ COVID ယောဂကူးစက်သူပေါင်း6000ထိပထမဆုံးအကြိမ်ဆက်ရင်တင်ကူးစက်မှုတွေဖြစ်ပွားခဲ့တယ်လို့ FNN သတင်းကထုတ်ပြန်ထားပါတယ်။တောင်ကိုရီးယားမှာလည်းဒီသင်းပတ်နောက်ပိုင်းမှာတရက်ထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ14,000ကျော်ရှိခဲ့ပြီးတော့နေ့စဉ်ကူးစက်မှု300+စံချိန်တင်တိုးလာခဲ့ရလဲဖြစ်ပါတယ်။ရုရှားနိုင်ငံမှာလည်းဒီသင်းပတ်ထဲမှာတရက်ထဲတနိုင်ငံလုံးအတိုင်းအတာနဲ့ Omicron ကူးစက်ခံရမှုစံချိန်တင်မြင့်တက်ခဲ့ဆိုပြီးတော့ COVID-19 ကရောဂါထိန်းချုပ်ရေးဆိုင်ရာဆောင်ရွက်နေတဲ့ရုရှားအနာမိုင်ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီကမ္ဘာလုံးမှာကူးစက်မှုအမြင့်မားဆုံးဖြစ်တဲ့ American မှာကူးစက်မြန် Omicron ဗီဇမျိုးကွဲကူးစက်မှုတွေဟာအရင်သတင်းဘက်ကနဲ့ရှင်းရင်၁၂ရာခိုင်နှုန်းလောက်ကျဆင်းသွားတယ်လို့ Reuters သတင်းရဲ့စစ်တမ်းကောက်ချက်မှာဖော်ပြထားပါတယ်။နယူးယောက်၊ညူးဂျာစီ၊ပင်ဆယ်ဗေးနီးယားနဲ့မယ်ရီလန်းပြည်နယ်၊မဲခင်ပြည်သူမျိုးတော်ဝါရှင်တန် DC မှာလည်းကူးစက်မှုနှုန်းတွေကျဆင်းလာပါတယ်။ဒါပေမဲ့လည်းပြည်နယ်တချို့မှာတော့ကူးစက်မှုတွေရှိနေသေးဖြစ်ပြီးတော့ COVID ကြောင့်သိမ်းဆုံးတဲ့နှုန်းလည်းဆက်ပြီးတော့တည်နေသေးပါမေခင်ပြောင်စုမှာ COVID-19 ရောဂါကူးစက်မှုကာကွယ်ဖို့အတွက်နှာခေါင်းဆီးတွေတက်ကြဖို့ကာကွယ်ဆီးမဖြစ်မနေထိုးရမယ်ဆိုတဲ့သမ္မတဂျိုးဘိုင်ဒန်အစိုးရရဲ့အမိန့်ကိုစန့်ကျင်ကန့်ကွက်တဲ့သူတွေကပြီးခဲ့တဲ့ဒီနေ့ဝင်နေတုန်းကဝါရှင်တန် DC မြို့တော်မှာထောင်ထဲချီစုဝေးပြီးတော့ဆန္ဒပြခဲ့ကြတာပါဆန္ဒပြသူတွေကဝါရှင်တန် DC မြို့တော်ကလွတ်လပ်ရေးအထိမ်းအမှတ်ကြောက်တိုင်ကနေလင်ကိုအမှတ်တရရုပ်ထုစီကိုခြိတက်ပြီးတော့မဖြစ်မနေလိုက်နိုင်ရမယ်အစိုးရရဲ့အမိန့်တွေကိုကန့်ကွက်ခဲ့ပါတယ်ဂျာမနီနိုင်ငံမှာလည်းကာကွယ်ဆီးမဖြစ်မနေထိုးဖို့စည်းကမ်းတွေချဖို့စဉ်းစားနေချိန်မှာပဲ COVID ဆိုင်ရာစည်းကမ်းချက်တွေကိုကန့်ကွက်တဲ့အကြောင်းခြိတဲ့ဆန္ဒပြပွဲကိုဒီသင်းပတ်ထဲမှာကျင်းပခဲ့ပါသည်။တောင်ကိုရီးယားမှာလည်း COVID ပိုးပြန့်နှံ့မှုရော့ကျအောင်လို့ည9နာရီနောက်ပိုင်းစားသောက်ဆိုင်တွေပိတ်ဖို့နဲ့တခြား COVID ဆိုင်ရာကန့်သတ်ချက်တွေကိုဆန့်ကျင်တဲ့အနေနဲ့စိုက်ပိုင်ရှင်တို့ကကတုံးတုံးပြီးတော့ဆန့်ကျင်ဆန္ဒပြခဲ့ကြပါသည်။2022အတွင်းမှာကမ္ဘာစီးပွားရေးကအရင်ကခန့်မှန်းထားတာအထက်ရောကြနိုင်တဲ့အကြောင်းနဲ့ Omicron COVID မျိုးကွဲပြန့်နှံ့မှုကလည်းအဓိကကျတဲ့ပြဿနာဖြစ်တဲ့ဆိုပြီးတော့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကဒီသင်းပတ်ထဲမှာထုတ်ပြန်တဲ့3လပတ်အစီရင်ခံစာမှာဖော်ပြထားပါတယ်။2022ကမ္ဘာစီးပွားရေးတိုးတက်မှုနှုန်းက 4.4% နှုန်းရှိနိုင်တယ်ဆိုပြီးတော့ IMF ကခန့်မှန်းထားတာပါ။အရင်နှစ်တုန်းကတိုးတက်မှုကတော့ 5.9% နှုန်းထက်နှိမ့်ကျသလိုအောက်တိုဘာလအတွင်းမှာကြိုတင်ခန့်မှန်းထားတဲ့ 4.9% နှုန်းထက်လည်းရောကျနေတာပါ။ကမ္ဘာစီးပွားအင်အားကြီးနိုင်ငံကြီးတွေဖြစ်တဲ့ American နဲ့တရုတ်တို့ကလောင်စာဆီစင်းနှုန်းတွေမြင့်တက်တာ၊ငွေကြေးဖောင်းပွားမှုတွေများတာ၊ခံမှန်းထားတဲ့စီးပွားရေးနှေးကွေးမှုတွေဟာကမ္ဘာစီးပွားရေးကျဆင်းရတဲ့အကြောင်းရင်းတွေဖြစ်တယ်လို့ IMF ကဆိုပါတယ်။2021နိုဝင်ဘာကစတဲ့ Omicron COVID မျိုးကွဲပြန့်နှံ့မှုကြောင့်ကမ္ဘာစီးပွားရေးပြန်လည်ကောင်းမွန်လာဖို့ကိုတုံ့ဆုပ်သွားတယ်ဆိုပြီးတော့ဖော်ပြထားတာပါ။ American ရဲ့စီးပွားရေးတိုးတက်မှုနှုန်းကိုအောက်တိုဘာလအတွင်းက 5.2% နှုန်းခံမှန်းခဲ့ပေမဲ့အခုခါမှာတော့ 4% ပဲခံမှန်းထားပါတယ်။တရုတ်နိုင်ငံနဲ့ပတ်သက်လို့တော့ပြီးခဲ့တဲ့နှစ်ကစီးပွားရေးတိုးတက်မှုနှုန်း 8.1% ရှိခဲ့ရတာကနေဒီနှစ် 2022 မှာ 4.8% အထိကျဆင်းသွားမယ်လို့ IMF ကတွက်ချက်ခံမှန်းထားပါတယ်ရှင
်။တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအီတန်စင်ပြောပြခဲ့တာဖြစ်ပါတယ်။အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုတစ်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာအကြမ်းဖက်လုပ်ရက်တွေပုံများမလာအောင်နဲ့ပြည်တွင်းစစ်ဖြစ်မလာရေးတို့ဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အဓိကရည်မှန်းချက်ဖြစ်တဲ့လို့ကုလသမဂ္ဂဆိုင်ရာတရုတ်တမ်မတ်ကြီးကမနေ့တောက်ချာနေ့မှာပြောလိုက်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှာတောက်ချာနေ့ကလုတ်ခဲ့တဲ့မြန်မာရေးတကပိတ်စည်းဝေးပွဲပြီးတဲ့နောက်တရုတ်တမ်မတ်ကြီးဇန်ကျုံးကသတင်းတော်တွေကိုအဲ့လိုပြောခဲ့တာပါတရုတ်တမ်မတ်ကြီးကလက်ရှိအခြေအနေမျိုးကိုလူတချို့ကမနှင်းမြို့ကြပါဘူးဒါပေမဲ့အခြေအနေပိုဆိုးလာမှာအကြမ်းဖက်မှုတွေပိုများလာမှာပြည်တွင်းစစ်ဖြစ်လာမှာကိုရှောင်ရှားတင်တယ်ဆိုတာကိုလည်းသတိထားတင်တယ်လို့ယူဆကြောင်းဒါဟာကျွန်တော်တို့မပြတ်ကင်ဆွဲထားမဲ့အဓိကရည်မှန်းချက်ဖြစ်တယ်လို့ဆိုပါတယ်အထူးကိုယ်စားလှယ်နိုလင်းဟေဇာအနေနဲ့မြန်မာနိုင်ငံကိုမကြခင်တွားရောက်ဖို့ကြိုးစားမှာဖြစ်ပေမဲ့လက်ခံနိုင်ပွဲကောင်းမွန်တဲ့တမတ်ချက်ရှိရမယ်လို့လည်းဗြိတိန်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာဒုတိယတမ်မတ်ကြီး James Kariuki ကပြောလိုက်ပါတယ်မြန်မာနိုင်ငံကိုလူသားစာနာမှုအကူအညီပေးရေးကိစ္စဆွေးနွေးဖို့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားဝင်ကြီးတွေနောက်လမှာစည်းဝေးကြမယ်လို့အာဆီယံလက်ရှိလက်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကဒီနေ့မှပြောလိုက်ပါတယ်။အာဆီယံနိုင်ငံသားဝင်ကြီးစည်းဝေးကိုဒီလအတွင်းကျင်းပဖို့စောပိုင်းကစီစဉ်ခဲ့ပေမဲ့ဝင်ကြီးတချို့ကတက်ရောက်ဖို့အခက်အခဲရှိခဲ့တယ်လို့ပြောခဲ့တာကြောင့်အစည်းအဝေးကိုရွှေ့ဆိုင်းခဲ့တာပါ။အခုတော့ February 16ရက်နဲ့18ရက်နေ့တွေမှာကျင်းပဖို့စီစဉ်ထားပါတယ်ခင်ဗျာ။ဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီညပိုင်းအစီအစဉ်ထုတ်လုပ်ရမှုကအလိမ္မာဖြစ်ပြီးတော့အတန်လန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Holy Cape Hart ဖြစ်ပါတယ်။ View American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ 10:00 အထိ line kilometer 1925 30နဲ့ line kilometer 190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်လေးအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာ။ကျွန်တော်ညနေပါ
This program has come to you from the Voice of America, Washington.